Welcome to the Voice of America in Burmese.
Mingalanya jama khnya mila sashi ye inga ni pyo myama bai season ni ko American Pyeong Su Washington DC myo lo ga ni dai yai tholin pe ni ba bi. Myama sanaw chin nya 9 nai ga ni 10 nai chi tholin pe ni de season ko do dynamometer 1925 30 ni ne dynamometer 190 lo ga ni dai yai na sin nai ja dalo. Pyo myama bai ye Facebook sa myan da ga ni le dai yai na sin lo ya nai ja ba le khnya. အတွက်အစီအစဉ်မှုဖြစ်ကျွန်တော်ဇော်ဝင်လင်ကဆောင်ရွက်ပြီးတော့ပါမယ်ဒီကနေ့မှာတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းအနေနဲ့အတူမြန်မာနိုင်ငံတဝမ်းကဆန္ဒပြပွဲတွေရှိနေပါတယ
်ဒီနာတော့အချိန်ရတော့ဒီဆက်တော့တော်တော်လွန်နေရယ်ခေါင်းနည်းနည်းရှိမယ်လက်ညာဘက်လက်ကန်နာမတော်တော်လေးကိုအသားဖတ်တည်လာပြီးတော့မှအယူတွေပေါ်နေရအောင်တွေ့ပါတယ်ကျန်တဲ့နေရာတော့ကျမတို့တီချာတူထွက်ပြီးညာနေတော့တီချာ
ပြပွဲသတင်းအနေနဲ့အတူဒီကနေ့ရန်ကုန်ပတ်ကွဲသွားခဲ့တဲ့အခြေအနေတွေရွေးကောက်ပွဲကော်မရှင်ကကျင်းပမဲ့အစည်းအဝေးကိုတရေးမတရေးကိစ္စနဲ့ပတ်သက်လို့ပြည်သူပါတီအတွင်းသဘောထားကွဲပြီးနှုတ်ထမှုတွေရှိနေတဲ့အကြောင်းချင်းပြည်နယ်ဟာခါမျိုးကပြစ်ခတ်မှုနောက်ဆုံးအချိန်နေစစ်ကောင်စီရဲ့စီပေါစာရှမ်းပြည်နယ်တွင်တိုက်ခိုက်ခံရတာကရင်ပြည်နယ်အတွင်းကဒုက္ခသည်တွေဝမ်းရောက်ကဖြစ်နေတာနဲ့နောက်ပိုင်းမှာတော့မြန်မာဟာအာရှတိုက်တွင်အပူချိန်အမြင့်ဆုံးအခြေအနေနဲ့ရင်ဆိုင်နေရတာနဲ့အတူပြည်သူတွေဗန်နေကနေငွေထုတ်ဖို့အခက်ကြုံနေရတဲ့အခြေအနေတွေကိုနားဆင်ကြရပါမယ်။အပတ်စဉ်တင်ဆက်နေကြအစီအစဉ်တွေမှာတော့အင်္ဂါညစကဝိုင်းကိုနားဆင်ကြရဖို့ရှိပါတယ်။အခုအရင်ဆုံးတော့အင်္ဂါညအတွက်နောက်ဆုံးရသတင်းတွေကိုနားလောင်တဲ့ကိုသားညုံဦးတို့ကပြောပြကြပါမယ်ခင်ဗျာ
။မြန်မာစစ်တပ်ကအာဏာသိမ်းအုပ်ချုပ်လာတဲ့ဖေဖော်ဝါရီလနောက်ပိုင်းဆန္ဒပြပြည်သူတွေအပေါ်စစ်ကောင်စီရဲ့နှိမ်နှင်းဖန်ဆင်းမှုတွေပြစ်ခတ်ဖြိုခွင်းမှုတွေရှိနေပေမဲ့ပြည်သူတွေရဲ့အာဏာရှင်စန့်ကျင်လှုပ်ရှားမှုကတော့နေ့စဉ်ပေါ်ပေါက်နေစေပါနေရဒေသဆိုမှလည်းအခြေအနေတွေမတူညီဖြစ်နေပါလေ။ထိုင်ဦးမြို့နယ်ထဲမှာမနေ့ညကစစ်ကောင်စီတပ်ရဲ့ပစ်ခတ်မှုကြောင့်အမျိုးသားသူသေဆုံးခဲ့ပါရယ်။ဒီကနေ့မနေ့အစောပိုင်းမှာလည်းရန်ကုန်လမ်းမတော်မြို့နယ်၃ရပ်ကွက်အုပ်ချုပ်ရေးမှူးတယောက်ဦးကောင်းကိုတနက်ကြီးစံထိတဲ့ဒဏ်ရာနဲ့သေဆုံးခဲ့ပါရယ်။ဘသူလက်ချက်လဲဆိုတာကတော့မသိရသေးပါဘူး။မန္တလေးမြို့မှာတော့စစ်ကောင်စီကလုံခြုံရေးတင်းကြပ်ထားပေမဲ့လို့တကတာတပိတ်စစ်မှုစုပေါင်းတပိတ်တွေအပါအဝင်အခြားတပိတ်စစ်ကြောင်းတွေလမ်းလျှောက်ချီတက်ဆန္ဒပြပါရယ်။ဖက်ကမှာလဲအမျိုးသမီးနဲ့လူငယ်တွေပါဝင်တဲ့တပိတ်စီကြောင်းတွေနေစဉ်လို့ဆန္ဒထုတ်ပေါ်ကြတာပါတပွဲလောင်းလုံးတပဲရင်ဆလင်းကြီးရင်းမာပင်ကြောင်မဲမျိုးတွေမှာဆိုက်ကဲတပိတ်ပျောက်ကြတပိတ်တွေလောက်ကြတယ်လို့တစဲမော်လမြိုင်ရေဦးမုံရွာမိုးကောင်းတဲ့ကလေးမျိုးတွေမှာလူမဲတပိတ်ရွာတွင်းတပိတ်တွေပုံစံမျိုးစုံပြုလုပ်ပြီးတော့အာဏာရှင်ဆန့်ကျင်ကြပါတယ်နိုင်ငံတကာအနေနဲ့မြန်မာစစ်ကောင်စီရဲ့အင်တာနက်ထိန်းချုပ်ရေးကြိုးပမ်းမှုတွေကိုကူညီပံ့ပိုးတာမျိုးမလုပ်ကြဖို့ ICG နိုင်ငံတကာပဋိပက္ခလေလာဆောင်ကြည့်အဖွဲ့ကတိုက်တွန်းထားပါတယ်အာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီအနေနဲ့ပြည်တွင်းအခြေအနေအရေးအကိုထိန်းချုပ်ဖို့အင်တာနက်လိုင်းတွေကိုအစောပိုင်းမှာယာယီဖြတ်တောက်ပြီးတော့ဥပဒေပြင်ဆင်ချက်တွေထုတ်ပြန်ခဲ့ပေမဲ့ထင်သလောက်အရာမရောက်ဘူးလို့ ICG ကပြောပါရယ်။ဒါကြောင့်လဲစစ်ကောင်စီကပြည်တွင်းမှာပဲသုံးနိုင်တဲ့အင်တာနက်စနစ်ကိုစတင်နေပေမဲ့မရှိမဖြစ်ဝန်ဆောင်မှုတွေလောက်မှတာအသုံးပြုနိုင်မှာဖြစ်တဲ့အတွက်နိုင်ငံစီးပွားရေးကိုကြီးမားတဲ့တည်ရောက်မှုတွေရှိလာလိမ့်မယ်လို့လဲ ICG ကထောက်ပြထားပါရယ်။မြန်မာပြည်မှာလူသုံးများလာတဲ့ Facebook ကုမ္ပဏီကဖယ်ရှားခံခဲ့ရတဲ့မြန်မာစစ်တပ်ဟာစစ်အာဏာဆန့်ကျင်ရေးပြည်သူတို့ရဲ့ online လှုပ်ရှားမှုကိုထိရောက်စွာထိန်းချုပ်နိုင်ခြင်းမရှိဘူးလို့လည်းအစီရင်ခံစာမှာထောက်ပြထားပါတယ်။မြန်မာစစ်တပ်ကနှီးပညာပိုင်းအရာအားနေတာကြောင့်ရောလူမှုကွန်ရက်ကုမ္ပဏီတွေဘက်ကမူဝါဒတွေနဲ့ကန့်သတ်ချက်တွေရှိနေတာကြောင့်ပါလူမှုကွန်ရက်တွေကိုရေရှည်ထိန်းချုပ်နိုင်ခြင်းမရှိဘဲဆန္ဒပြပြည်သူတို့ရဲ့လှုပ်ရှားမှုတွေစစ်တပ်ရဲ့တရားလှည့်လို့ရိုက်တဲ့ဖန်ဆင်းမှုတွေလူအခွင့်ရေးဖောက်ပြက်မှုတွေကိုလူမှုကွန်ရက်တွေကတစ်ဆင့်မှတ်တမ်းယူနိုင်ခဲ့ပါတယ်။အင်တာနက်ပိတ်လိုက်ခြင်းအပြင်ပြည်သူတွေရဲ့အာဏာရှင်ဆန့်ကျင်လှုပ်ရှားမှုတွေအခက်အခဲဖြစ်စေနိုင်တဲ့အတွက်နိုင်ငံတကာနည်းပညာကုမ္ပဏီတွေအနေနဲ့မြန်မာစစ်တပ်ရဲ့ကြိုးပမ်းမှုကိုအားပေးထောက်ခံတာမျိုးမဖြစ်အောင်ဝိုင်းဝန်းလုပ်ကိုင်ကြပါလို့လည်း ICG ကတိုက်တွန်းထားပါတယ်။ပိတ်ထားတဲ့အင်တာနက်တွေကိုကျော်ပြီးတော့အသုံးပြုနိုင်အောင် VPN ကွန်ရက်တွေကိုမြန်မာပြည်သူတွေပို့ပြီးတော့လှည့်လမ်းမိနေအောင်ချဲ့ထွင်ပေးကြဖို့လည်းတိုက်တွန်းထားပါတယ်။အိန္ဒိယနိုင်ငံဖက်ကိုထွက်ပြေးခလုံလာသူမြန်မာပြည်သူသောင်းခွဲကျော်လောက်ရှိနေပြီးချင်းပြည်နယ်ဖက်မှာတိုက်ပွဲတွေပြင်းထန်လာတာကြောင့်ရှောင်းနှိမ်လာတာဖြစ်ပေါ်ရတယ်လို့အိန္ဒိယတာဝန်ရှိသူတွေကဒီကနေ့ပြောပါရယ်စစ်တပ်ကအာဏာသိမ်းပြီးဖိနှိပ်လာတဲ့ဖေဖော်ဝါရီလနောက်ပိုင်းကစပြီးတော့အိန္ဒိယမြန်မာနယ်စပ်မီဇိုရမ်ပြည်နယ်တွေကိုမြန်မာပြည်သူတွေထွက်ပြေးခလုံလာတာပါခုလိုနယ်စပ်ဖြတ်ကျော်ဝင်ရောက်လာတဲ့မြန်မာပြည်သူတွေကိုအစိုးရမဟုတ်တဲ့အဖွဲ့အစည်းအညီအိုတွေနဲ့ဒေသခံတွေကကူညီပေးနေပေမဲ့လည်းဝင်လာသူတချို့မှာကိုရိုနာဗိုင်းရပ်စ်ပိုးတွေကူးခံထားတဲ့အတွက်ပြည်ထောင်စုအစိုးရစီကအကူအညီတွေတောင်းခံထားတယ်လို့လည်းပြောပါရယ်။ချင်းပြည်နယ်မေတ္တမြို့မှာစစ်ကောင်စီနဲ့ဒေသခံလက်နက်ကိုင်တပ်တွေကြားစီရင်တင်းမာနေတဲ့အတွက်အင်းညဖက်ထွက်ပြေးလာသူတွေပိုများလာနိုင်တယ်လို့လည်းအင်းညဖက်ကပြောပါရယ်။ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဖက်ထွက်ပြေးခလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကို နိုင်ငံကကအကူအညီတွေပေးကြဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရနီကတင်းနှင်းလာနေမှာပန်ကြားလိုက်ပါတယ်။လက်စလောအဖြစ်2023ခုနှစ်အစီအစဉ်အတွက်ဒေါ်လာတန်340အကူအညီကတိကဝတ်ရရှိထားပြီဖြစ်တယ်လို့လည်းပြောပါတယ်
။ That this is an appeal worth $943 million.
ဒေါ်လာ943တန်းအလူငွေရဖို့ကျွန်တော်တို့ဘက်ကမြေတားရက်ခံထားတာပါဒီလိုအလူတွေထည့်ဝင်ဖို့လိုအပ်ပါတယ်ဒုက္ခတဲ့အရေးဆောင်ရနေတဲ့လက်တွဲဘက်အဖွဲ143ဖွဲ့ကတောင်းခံထားပါတယ်ကြီးလိုက်ရင်ပမာဏကများတယ်လို့ထင်ရပေမဲ့ဒုက္ခတဲ့တယောက်အတွက်တစ်ရက်ကို2ဒေါ်လာပဲသုံးတာပါဒါကမပြောပလောက်တဲ့ပမာဏပါလို့ဖိလစ်ပိုဂရနီကပြောဆိုသွားတာပါဘလို့ပဲအခက်ခဲတွေရှိရှိမြန်မာနိုင်ငံအရေးအပြေရှာနိုင်ဖို့အာရုံစိုက်ရလိမ့်မယ်လို့လည်းပြောပါတယ်ရွှေဂျာရီရဲ့အကြက်တဲ့ဟာပြစ်ပယ်မထားတဲ့အကြောင်းနဲ့အရင်အမြင်အကန့်အသတ်ပြပြဝဝမတုံနိုင်တာဘင်္ဂလားဒေ့ရှ်နိုင်ငံတွင်လက်တွေ့မကျတဲ့စံတတ်မှတ်ချက်တွေနဲ့ပဂရိအနေထားတွေကြောင့်ဆိုပြီးအလူရှင်တွေဘက်ကတရားစိတ်လျော့သွားတာမျိုးမဖြစ်သင့်ပါဘူးဆိုပြီးဒုက္ခသည်ကုညင်ရေးအစိုးရလက်အောက်ခံမဟုတ်တဲ့အဖွဲ့တွေကပြောဆိုနေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာရွှေဂျာသက်တမ်းလောက်ခလုံးနေတာအခုဆိုရင်လင်းနေနေပါလောက်ရှိနေပါပြီအခုအခါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးနိုင်ငံတွင်းချင်းနေရီဆိုးလာနေတာကြောင့်နေဆက်ဖြတ်ကျော်ပြီးတော့မြန်မာနိုင်ငံထက်ကနေထွက်ပြေးကြသူတွေများလာနေတဲ့အတွက်ဘင်္ဂလားဒေ့ရှ်ရောက်ရင်းကြတဲ့အရေးဂရုမစိုက်ပဲဖြစ်သွားမယ်အနေထားကြုံနေရတယ်လို့လည်းမစ္စတာဂရနီကပြောပါတယ်မြန်မာနိုင်ငံဘက်ကတော့ရင်းကြဆိုတဲ့အတုံးလုံးကိုတရားဝင်လက်ခံမထားပေမဲ့ဒုက္ခသည်တွေကိုစီးစစ်ပြီးတော့ပြန်လက်ခံမှာဖြစ်ကြောင်းပြောဆိုထားတာပါဘင်္ဂလားဒေ့ရှ်ကရင်းကြဒုက္ခသည်စခန်းတွေနဲ့ဘင်္ဂလားဒေ့ရှ်ဒေသခံအတိုင်းဝန်းတစ်ခုစလုံးအတွက်လူသားချင်းစာနာမှုအထောက်အကူတွေပေးနိုင်အောင်အမေရိကန်ဒေါ်လာ943တန်းရောင်းမငွေချထားပေးဖို့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကအင်္ဂါနေ့မှာတောင်းခံထားတာဖြစ်ပါတယ်။ Olympic အားကစားပွဲလုပ်ဖို့နလကျော်လောက်သာလိုတော့တဲ့အချိန်မှာပဲ COVID-19 ရောဂါကူးစက်မှုတိုးလာနေတဲ့အတွက်အားကစားပွဲတွေဖျက်သိမ်းဖို့ဂျပန်ဆေးပညာအသင်းကြီးတစ်ခုကတောင်းဆိုလိုက်ပါတယ်။ဂျပန်ဆေးရုံတွေမှာလူပြည့်နေပြီးတော့လုံနာတဲ့အတွက်နေရာမရှိသလောက်ဖြစ်နေပြီလို့ဆီယဝန်ပေါင်း6000နဲ့ဆေးရုံတွေကိုကူစားပြုတဲ့တိုကျိုဆေးပညာရှင်များအသင်းကဝန်ကြီးချုပ်ယိုရှီဟီဒီဆူဂါစီကိုတနင်္လာနေ့ကစာရေးသားပေးပို့ခဲ့တာပါမနစ်ကကျင်းပရမယ့်အိုလံပစ်ပွဲကိုကာယောဂါကြောင့်တနင်္လာနောက်ဆုတ်ထားတာဖြစ်ပြီးလာမယ့်ဇူလိုင်23ရက်နေ့မှာပွဲစတင်ဖို့စီစဉ်ထားပါတယ်တိုကျိုမြို့အပါဝင်အခြားစီရင်စုအတော်များများမှာပိုကူးဆက်မှုတိုးလာနေတဲ့အတွက်ကိုဗစ်ရေးပေါ်အခြေအနေထုတ်ပြန်ထားသလိုအိုလံပစ်ပွဲမလုပ်ဖို့အများပြည်သူတွေရဲ့တောင်းဆိုမှုတွေလည်းတိုးလာနေတာဖြစ်ပါတယ်ဂျပန်ပြည်သူ80ရာခိုင်နှုန်းကအိုလံပစ်ပွဲမလုပ်ဖို့ဆန္ဒရှိတာကိုလူလူစစ်တမ်းတွေမှာတွေ့ရပါတယ်။ကာယောဂါဒန်နဲ့အလူလဲရင်ဆိုင်နေရတဲ့အိန္ဒိယမှာတော့ခုရက်ပိုင်းပိုကူဆက်မှုကျဆင်းလာတဲ့ဆိုပေမဲ့နေ့စဉ်ပိုကူသူက3သိန်းသာကတ်နေပါသေးတယ်။အမေရိကန်ဂျွန်ဟော့ပကင်းတက္ကသိုလ်ကိုဗစ်သုတေသနစစ်တမ်းအရကမ္ဘာတစ်ဝှမ်းပိုကူခံရသူ163သန်းကျော်နဲ့သေဆုံးသူက 3.3 သန်းရှိပါတယ်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထိုမီတာ31 kHz 9383ညလိုင်းထိုမီတာ32 kHz 9303ညလိုင်းထိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်တားညူပါနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့တင်ဆက်ပေးပါမယ်အိန္ဒိယနိုင်ငံကနေပြီးတော့ COVID-19 ရောဂါကာကွယ်ဆေးတင်ပို့မှုပြတ်တောက်သွားတာကြောင့်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ COVAX ကာကွယ်ဆေးဖြန့်ဖြူးရေးအစီအစဉ်အတွက်သတ်မှတ်ချိန်ထက်ဆိုပြီးတော့ဆေးကုမ္ပဏီတွေကာကွယ်ဆေးထုတ်ပေးဖို့ WHO ကတိုက်တွန်းပါတယ်။ AstraZeneca ကုမ္ပဏီကသူ့ရဲ့ကာကွယ်ဆေးတွေမြန်မြန်ဆန်ဆန်တိုးပြီးတော့ထုတ်လုပ်ဖြန့်ဖြူးပေးနေတဲ့အတိုင်းခြားကုမ္ပဏီတွေကလည်းလိုက်လုပ်ဖို့လိုပါတယ်လို့ WHO အကြီးအကဲ Tedros Ghebreyesus ကတင်းလာနေ online သတင်းစာရှင်းလင်းပွဲမှာတိုက်တွန်းပြောဆိုပါတယ
်။ While we appreciate the work of AstraZeneca,who have been steadily increasing the speed and volume of their deliveries.
Pfizer ကဝယ်ဈေး40ထုတ်လုပ်ပြီးဖို့နဲ့ Moderna ကုမ္ပဏီကတော့လာမယ့်2022ခုနှစ်အတွက်ကာဝယ်ဈေးတွေထုတ်လုပ်ပြီးတောင်းဆိုခဲ့တာဖြစ်ပါတယ်။ CNN ဘာတဲ့တိုင်းပြည်တွေအတွက်ကာဝယ်ဈေးဖြန့်ဖြူးပြီးတဲ့ WHO ရဲ့ COVAX အစီအစဉ်အတွက် AstraZeneca စီးရီကိုအိန္ဒိယနိုင်ငံ Serum Institute ကအကြီးအကျယ်ထုတ်ပေးနေတာပါ။ဒါပေမဲ့လည်းအိန္ဒိယနိုင်ငံမှာကာယောဂါကူးစက်မှုတန်ကိုအကြီးအကျယ်ထပ်ပြီးတော့ရင်ဆိုင်နေရတဲ့အတွက်အဲ့ဒီကာဝယ်ဈေးတွေကိုပြည်တွင်းမှာပဲအသုံးပြုနေရပါတယ်။COVAX အစီအစဉ်အတွက်မီလာကုံလောက်မှာခမန်းကြီးကာကွယ်ဆေးတန်ပေါင်း140လောက်ပြက်လက်သွားနိုင်တဲ့အတွက်စက်မှုအင်အားကြီး9နိုင်ငံ G7 တို့ကအရေးပေါ်ဆောင်ရွက်ချက်ဖြစ်နေဝိုင်းဝန်းကူညီပေးကြဖို့ကုလသမဂ္ဂကလေးသင်ငယ်များရမုံငွေအဖွဲ့ UNICEF အကြီးအကဲကလည်းတင်းလာနေမှာတောင်းဆိုတိုက်တွန်းခဲ့ပါတယ်။ ဟောင်ကောင်ဒီမိုကရေစီရေးကိုအားပေးထောက်ခံတဲ့မီဒီယာလုပ်ငန်းရှင်ကြီးဂျီမီလိုင်းရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်လိုက်တဲ့ကြောင့်ဟောင်ကောင်အုပ်ချုပ်ရေးမှူးကပြောဆိုခဲ့ပါတယ
်။其中一項措施咧就係凍結我哋有合理嘅理由話，
而家嘅動力點啊？你睇到兩樣嘢，佢睇嘅時咪其實嘛，包含不單止一路等啲阿師看他嘅，一時有時嚟佢睇出佢嚟包話嘅，但係我哋兩個兩樣嘢睇下，老頭老二又老計拿撇啲數咗，好講出嚟冇 carry lamb 噶，點嚟嘅表述話嘅？你啲阿老眼線特提住 Jimmy Lai 嘅拜山冇嚟佢睇出嚟得下，佢話我出軌就係啲朋友，好講嘛，阿大看住幫忙寫寫多年年留言，年年年留言片嚟説明你價錢。အုပ်ချုပ်ရေးမှူးလမ်းရဲ့အခုလိုခုခံပြောဆိုချက်ထွက်လာတာပါမနစ်ကပြောင်းလိုက်တဲ့လူမျိုးရေးဥပဒေဟာဟောင်ကောင်ကအတိုက်ခံတွေကိုနှိမ်နင်းဖို့ရွေတာဖြစ်တယ်လို့ဝေဖန်သူတွေကသုံးသပ်ကြပေမဲ့အာဏာပိုင်တွေဘက်ကတော့မြို့တော်တည်ငြိမ်နဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ရွေတာဖြစ်တယ်လို့ဆိုပါတယ်ဟောင်ကောင်ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေနဲ့အတိုက်ခံတွေကိုနှိမ်နင်းတဲ့အုပ်ချုပ်ရေးမှူးလမ်းဟာတရုတ်ကွန်မြူနစ်အစိုးရရဲ့အမိန့်အတိုင်းအပြည့်အဝလုပ်ကိုင်ဆောင်ရွက်သူဖြစ်နေရှုမိနေကြပါတယ်ဂါဇာကမ်းမြောင်ဒေသမှာတော့အစ္စရေးလက်ချောင်းတိုက်ခိုက်မှုတွေရက်နဲ့ချီပြီးတော့ကြာမြင့်လာတာနဲ့အတူကူညီကစေးလုပ်ငန်းတွေလည်းအတော်လေးကိုနှောင့်နှေးထိခိုက်လာပါတယ်။တနင်္ဂနွေနေ့တုန်းကဂါဇာကမ်းမြောင်မှာရှိတဲ့လူနေရပ်ကွက်တစ်ခုကိုလက်ချောင်းကနေပြီးတော့တိုက်ခိုက်တာကြောင့်ကနဦးတရှိချက်တွေအရလူ42ဦးသေဆုံးပြီးတော့50ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ညပိုင်းဖြစ်တဲ့ဒီတိုက်ခိုက်မှုဖြစ်စဉ်မှာဘာမှကြိုတင်သတိပေးချက်မရတာကြောင့်လူအတော်များများထိခိုက်ခဲ့ရတာလို့အသက်ရှင်ကျန်းတဲ့သူတူကပြောပါတယ်။သူမိသားစုအတိုင်းဝိုင်းထဲမှာလူ78ဦးသေဆုံးခဲ့ပြီးတော့တလန်းလုံးလဲမွာစာလန်ကျင်းနေတယ်လို့ဒေသခံတူဖြစ်တဲ့မမုတ်အယ်ကတ်ကပြောပါရယ်အပျက်စီးတွေကြားမှာပိတ်မိနေသူတွေကိုရှာဖွေဖို့ကယ်ဆယ်ရေးလုပ်သား20လောက်ရောက်လာပေမဲ့အကူအညီပစ္စည်းတွေမရှိတာကြောင့်ကယ်ဆယ်ရေးလုပ်ငန်းတွေနှောင့်နှေးနေပါရယ်အသက်ရှင်ကယ်ဆယ်ရမိသူအတော်များများလဲစူးစူးဝဝအခြေအနေတွေရင်ဆိုင်နေရပါရယ်ဂါဇာဒေသတွင်စေုံတွေအတွက်စေဝါလိုအပ်ချက်တွေအတော့ကိုရှိနေတယ်လို့ ICRC နိုင်ငံတကာချက်ချင်းတွေအသင်းကပြောပါရယ်ဣသရေလနဲ့ပါလက်စတိုင်းကြားပြည်ပခါရီပို့ပြီးတော့ဆိုးလာမယ်ဆိုလို့ရှိရင်ဒေသတွင်းလူသားရှင်သန်ရပ်တည်မှုအခြေတည်းတွေပို့ပြီးဆူဆူဝါးဖြစ်လာလိမ့်မယ်လို့လည်း ICRC ကသတိပေးပါတယ်။ဥရောပနဲ့အမေရိကမှာစီးပွားရေးတွေပြန်ပွင့်လာတာနဲ့အတူပဲလောင်စာဆီဝယ်ယူအသုံးပြုမှုတိုးလာနိုင်တဲ့ဆိုတဲ့ခန့်မှန်းချက်တွေရှိလာပြီးတဲ့နောက်ရေနံစည်းဟာဒီကနေ့အင်္ဂါနေ့မှာတစ်စည်းကိုဒေါ်လာ80အထိကိုဈေးတက်သွားပါတယ်။ဗြိတိန်မှာစီးပွားရေးလုပ်ငန်းတွေပြန်ဆလာသလိုပဲဥရောပမှာဆိုရင်လည်းကမ်းခြေတွေမြို့တွေကိုအကန့်အသတ်တွေဖြေလျှော့ပေးလိုက်ပါပြီ။အမေရိကမှာဆိုရင်လေပိုးတွေ့လူနာဦးရေကျသွားပြီးတော့နယူးယောက်မြို့မှာတော့ကာဝယ်ဈေးထိုးပြီးသူတွေအနေနဲ့မျက်နှာဖုံးမတက်မနေရလိုအပ်ချက်ကိုပယ်ဖျက်ပြီးလိုက်ပါပြီ။ကမ္ဘာရေနံဈေးဟာဒီကနေ့အစောပိုင်းတုန်းကဒဇီကိုဒေါ်လာ80ရှိနေကနေပြီးတော့နောက်ပိုင်းကျတော့ဒေါ်လာ 69.93 အထိရှိခဲ့ပါတယ်။ဒါဟာမတ်လ15ရက်နေ့ကလေးကဆိုရင်ပထမဆုံးပေါက်ဈေးဖြစ်ပါတယ်။ American ပြည်အောင်စုရဲ့ West Texas Intermediate WTI ရေနံဈေးကတော့ဒေါ်လာ 66.92 ပေါက်ပြီးတော့ရာခိုင်နှုန်းအဖြစ်3.9ရာခိုင်နှုန်းဈေးတက်တာဖြစ်ပါတယ်။ရေနံဝယ်လူအားဈေးပြန်ကောင်းလာတာနဲ့အတူပဲစီးပွားရေးတွေပြန်လည်ကောင်းတော့မယ်လို့ယူဆချက်ရဲ့ထင်ရှားမှုဖြစ်တယ်လို့သုံးသပ်ကြပြီးတော့ဒီထက်ပိုပြီးတော့ဈေးကောင်းလာနိုင်တယ်လို့လည်းရေနံဈေးသုံးသပ်သူတွေကယူဆကြပါတယ်။ဥရောပနဲ့အမေရိကန်ဘက်မှာအခုလိုမျိုးတူတက်မှုလက္ခဏာတွေမြင်ရပေမဲ့လည်းနှိုင်းယှဉ်ချက်အဖြစ်တော့အာရှဘက်မှာကပ်ဘေးအခြေအနေကစိုးလာနေပါတယ်။တစ်ဖက်မှာတော့အီရန်နျူကလ িয়ার သဘောတူညီချက်ပြန်လည်ရမယ့်အလားလာကြောင့်အိုပက်ရေနံထုတ်နိုင်ငံများအနေနဲ့ပြပတင်ပို့မှုတွေအပြည့်အဝပြန်လုပ်လာနိုင်မယ့်အခြေအနေကိုမြင်နေရပါတယ်ခင်ဗျာ
။တင်းနေကိုနန်းလောင်နဲ့ကိုသားညုံဦးတို့ကတင်ပြပေးခဲ့ကြပါတော့ခင်ဗျာ။ View American တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့တင်ပြပို့ချက်တွေကိုတင်ပြပေးတော့မှာမို့ဆန္ဒပြပွဲတွေနဲ့နောက်ဆက်တွဲပေါက်ကွဲမှုတွေအကြောင်းကိုတင်ပြပေးကြပါမယ်။ရန်ကုန်မြို့လမ်းမတော်မြို့နယ်မှာဒီကနေ့အစောပိုင်းကပေါက်ကွဲမှုတွေဖြစ်ခဲ့သလိုအုတ်ချွေရည်မှုတယောက်လမ်းပေါ်မှာဥကောင်းကိုတင်းတဲ့နဲ့ပြစ်ဒဏ်ခံခဲ့ရပါတယ်။အဲဒီနောက်မြို့ထဲမှာလုံခြုံရေးတင်းကျပ်နေပါတယ်။လုံခြုံရေးကြောင့်ရန်ကုန်မှာလမ်းပေါ်ထွက်ချစ်တဲ့ဆန္ဒပြစစ်ကြောင်းတွေမရှိပေမဲ့တခြားမြို့တွေမှာတော့ရတဲ့နီးနဲ့ဆီယနာသိမှုစန့်ကျင်မှုတွေလုပ်နေကြပါတယ်။ဒီကနေ့မြန်မာနိုင်ငံကအခြေအနေအကြောင်းရန်ကုန်ကလာတဲ့တင်းကိုတော့မဆုမွန်ကပြောပြပါမယ်ခင်ဗျာ။
ဒီကနေ့မှာတော့ရန်ကုန်မြို့လမ်းမတော်မြို့နယ်ကအမှတ်3ရပ်ကွက်အုပ်ချုပ်ရေးမှူးယုံနာမှာမနက်9နာရီလောက်ကပောက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးတော့မနက်9နာရီလောက်မှာလည်းကိုင်းတန်းလမ်းနာမှာပောက်ကွဲမှုတစ်ခုထပ်ပြီးတော့ဖြစ်ခဲ့ပါတယ်။ဒီလိုပောက်ကွဲမှုတွေဖြစ်ခဲ့ပြီးတဲ့နောက်မှာတော့လမ်းမတော်ရှစ်လမ်းပေါ်ကလမ်းမတော်3ရပ်ကွက်အုပ်ချုပ်ရေးမှူးဦးကောင်းကိုတနက်နေ့ပြစ်ခတ်ရပြီးတေဆုံသွားပါတယ်။ဒီလိုပောက်ကွဲမှုတွေပြစ်ခတ်မှုတွေဟာဘယ်သူလက်ချက်လဲဆိုတာကိုတော့မသိရသေးပါဘူး။ဒီလိုအခြေအနေတွေဖြစ်ခဲ့ပြီးတဲ့နောက်မှာတော့လမ်းမတော်မြို့နယ်ပါဝင်ရန်ကုန်မြို့ထဲကမြို့နယ်တော်တော်များများမှာလုံခြုံရေးတွေတိုးမြင့်ထားတာကြောင့်တပိတ်စစ်ကြောင်းတွေဒီကနေ့မထွက်နိုင်ကြဘူးလို့နေ့စဉ်တပိတ်စစ်ကြောင်းတွေမှာပါဝင်လှုပ်ရှားသူတူဦးက VOA ကိုပြောပြပါဗျာ။အဲ
လုံခြုံရေးတွေအရင်ချလာတာဆို ကျွန်တော်တို့လုပ်လို့မရဘူးရှင်းပါဘူးရှိရရှိရဆက်နေတဲ့တပည့်ကြီးတမားတွေမရှိသော်ဟောက်ပါရတဲ့ရန်ကုန်သားတွေလို့မင်းများဆက်တဲ့ရန်ကုန်တိုင်းဆွဲလို့ဟောက်ရန်ကုန်ကြီးကရန်ကုန်တပည့်တို့အဲ့တပည့်ကြီးတမားတွေဆယ်ဆယ်တပည့်မှဆယ်ဆယ်မရဘူးအော်ဒီကနေ့လိုက်အစုစုလေးရတော့ရှိကြတယ်ရှင်းနေတယ်လို့ဟောက်
မနေ့တော့ကမူလာတန်းကြောင်တကြောင်မီးလောင်ခဲ့တဲ့တောင်တကုံမြို့နယ်ထဲမှာလဲဆီယာမတယောက်ကိုဖမ်းခဲ့ပါတယ်အမှတ်14မူလာတန်းမှာမနေ့2နာရီလောက်မီးလောင်ခဲ့ပြီးတဲ့နောက်မနေ့9နာရီလောက်မှာတော့စီဒီအန်လုံနေတဲ့မူလာတန်းပြဆီယာမဒေါ်လက်လက်ဝင်းကိုစစ်တပ်ကနေလာရောက်ဖမ်းဆီးသွားတာဖြစ်ပါတယ်ရန်ကုန်မြို့နယ်တကုံမြို့နယ်တွေကရောမင်းကြီးလမ်းပေါ်ကတိုက်ခန်းတစ်ခုမှာလဲနေ့လယ်ပိုင်းတော့ကပောက်ကွဲမှုဖြစ်ခဲ့လို့အမျိုးသားတအူအပြင်းထန်ဒဏ်ရာရရှိခဲ့ပါတယ်ပောက်ကွဲမှုဘလို့ဖြစ်တယ်ဆိုတာကိုတော့မသိရပေမဲ့လူနာကိုကရင်900ဆေးရုံကိုပို့ပေးခဲ့တယ်လို့ကိုတိုင်းပို့ဆောင်ခဲ့တဲ့ရွှေကြာလူမှုကူညီရေးအသင်းကပြောပြပါဗျ
။ထိခိုက်ဒဏ်ရာရတာတယောက်တည်းပဲတွေ့တယ်တယောက်ပဲဒီမှာပို့ခဲ့တာလည်းတယောက်ပဲလူနာကတော့အချိန်ကြီးကတော့တွေ့ထွက်တော့တော်တော်လွန်နေရယ်ခေါင်းနည်းနည်းရှိမယ်လက်ညာဘက်လက်ထံနားမှာတော်တော်လေးကိုအသားဖတ်တည်ကြာမိကမအယူတွေပေါ်နေတာကိုတွေ့ပါတယ်။ကျွန်မရောက်တဲ့အချိန်တော့လူနာမောက်ရက်ပဲဒီနေ့လေမိဖို့ခံနေမှာဖြစ်တဲ့အတွက်သူတို့ဒီလေတက်ဆိုင်ရာတွေကလည်းဆစ်ဆီးနေတဲ့အတွက်ပောက်ကွဲမှုကတော့ဘယ်အရာပါပောက်ကွဲတယ်တော့ချင်မှမပြောတတ်ဘူ
းပဲခူးတိုင်းဒိုင်ဦးမြို့နယ်ထဲမှာလည်းမေလ18ရက်နေ့ညတုန်းကစစ်တပ်ကနေမြို့ထဲမှာပြစ်ခတ်လို့တနက်ထိမှန်ခဲ့တဲ့အမျိုးသားတအူးတေဆုံးခဲ့ပါတယ်မွန်ပြည်နယ်မော်လမြိုင်မြို့မှာတော့တက္ကသိုလ်ကျောင်းသူကျောင်းသား10ဦးကိုမနေ့ည17နာရီလောက်ကစစ်ကောင်စီတပ်ဖက်ကလာရောက်ဖမ်းဆီးခဲ့ပါတယ်ဇေယျမြန်ရက်ွက်ထဲမှာသူတို့10ဦးနေထိုင်တဲ့နေအိမ်ကိုဝင်ရောက်စစ်ဆေးပြီးတော့ဖမ်းဆီးခေါ်ဆောင်သွားတာဖြစ်ပါတယ်လက်ပ်တော့ကွန်ပျူတာနှလုံးဆိုင်ကယ်နှစ်စီးအပါအဝင်တခြားပစ္စည်းတွေကိုလည်းသိမ်းဆီးသွားတယ်လို့မော်လမြိုင်တက္ကသိုလ်ကျောင်းသားများတမကကကိုတန်စင်ဦးက VOA ကိုပြောပြပါတယ်
အရင်နိုင်ရှိတဲ့ဒီလိုဒီတော့လေကလပ်တော့နှလုံးပါပါတယ်နောက်ပရင်တာနှလုံးပါတယ်နောက်ဆိုအခြားသောစာရေးစာတွေလပ်တော့ဒီဖုန်းထုတ်အန်ဂျီရက်နက်စီကြားရပါတော့လို့အကျဉ်းချင်းပြရထားပြီးတော့ဟုတ်ကဲ့
အဖမ်းဆီးခံထားရတဲ့သူတွေဟာမော်လမြိုင်တက္ကသိုလ်နဲ့အစိုးရစက်မှုသိပ္ပံကျောင်းမှာကျောင်းတက်နေတဲ့ကျောင်းသားတွေဖြစ်ပါတယ်သူတို့ရှစ်ဦးကိုဘယ်ကိုဖမ်းဆီးခေါ်ဆောင်သွားတယ်လဲဆိုတာကိုအတိအကျမသိရသေးပေမဲ့ဥပဒေပညာရှင်ရဲ့အကူအညီနဲ့သူတို့လွတ်မြောက်အောင်စ조사သွားမယ်လို့မော်လမြိုင်တက္ကသိုလ်ကျောင်းသားများတမကဥက္ကဋ္ဌကပြောပါတယ်။မြန်မာနိုင်ငံတောင်ပိုင်းဒဝယ်မြို့ဘက်မှာလည်းအင်အား90ကျော်စီရှိကြတဲ့တပိတ်စစ်ကြောင်းနှစ်ကြောင်းဒီကနေ့ထွက်ပြီးတော့ဆီယနာရှင်စန့်ကျင်ရေးဆန္ဒပြခဲ့ကြတယ်လို့ဆန္ဒပြတပိတ်စစ်ကြောင်းမှာပါဝင်သူတဦးကပြောပြပါတယ
်။ဒီတပိတ်စစ်ကြောင်းကနှစ်ကြောင်းထွက်ပြတဲ့မှာကျွန်တော်တို့အင်ဂျင်နီယာနဲ့ပညာရေးပူးပေါင်းတပိတ်စစ်ကြောင်းကတစ်ခုနဲ့တစ်ခုကကျွန်တော်တို့တပ်ပေါင်းစုတပိတ်စစ်ကြောင်းနဲ့လူငယ်တပိတ်ကော်မတီနှစ်ခုပေါင်းပြီးတော့ဒီတပိတ်စစ်ကြောင်းနှစ်ခုပေါ်တော့မှာအင်အားကတကြောင်းကို50လောက်တည်းရှိတယ်မှာ
မနေ့တော့ကဒဝဲတပိတ်စစ်ကြောင်းကိုကားနဲ့ဝင်တိုက်ပြီးတော့ဖမ်းဆီးခံထားရတဲ့သူ5ဦးထဲမှာထိခိုက်ဒဏ်ရာရသူတွေရှိပေမဲ့သူတို့အခြေအနေကိုမသိရသေးပါဘူးအခုလက်ရှိမှာတော့ဒဝဲအချင်းတောင်ကိုပို့ထားတယ်လို့သတင်းရရှိကြောင်းဒေသခံတွေကပြောပြပါဗျ။မန္တလေးမြို့မှာလုံခြုံရေးတင်းကျပ်ထားတဲ့ဂျားကပဲတကတာတပိတ်စမှုစုပေါင်းတပိတ်အပါအဝင်တပိတ်စစ်ကြောင်းနေနဲ့ခြိတက်ဆန္ဒပြကြပါတယ်ဖားကတ်မှာလည်းအမျိုးသမီးနဲ့လူငယ်တွေပါဝင်တဲ့တပိတ်စစ်ကြောင်းနေနေစဉ်လိုလိုဆန္ဒထုတ်ဖော်နေကြပါတယ်တဝဲလောင်းလုံးတပည့်ရင်ဆလင်းကြီးရင်းမပင်နဲ့ကြောက်မဲမျိုးတွေမှာဆိုင်ကယ်တပိတ်ပျောက်ကြားတပိတ်တွေလှုပ်ကြသလိုဒဇယ်မော်လမြိုင်ရေဦးမုံရွာမိုးကောင်းနဲ့ကလေးမျိုးတွေမှာလည်းလူမဲတပိတ်ရွာရင်းတပိတ်တွေပုံစံမျိုးစုံနဲ့ပြုလုပ်ပြီးဆီယနာရှင်ဆန့်ကျင်ရေးဆန္ဒပြခဲ့ကြပါတယ်ရှင်
မဆုံမွန်တင်ပြပေးခဲ့တာပါခင်ဗျာမကြခင်မှာချင်းပြည်နယ်အတွင်းဖြစ်နေတဲ့တိုက်ပွဲအခြေအနေကိုပြောပြပေးပါမယ်အခုတော့ပြည်သူ့ပါတီတည်င်းကိုပြောပြချင်ပါတယ်ရွေးကောက်ပွဲဥပဒေတချို့ပြင်ဆင်ရေးနဲ့ပတ်သက်လို့ဆွေးနွေးဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနိုင်ငံရေးပါတီတွေကိုမေလ27ရက်တောက်ချနေကြရင်နေပြည်တော်လာဖို့ဖိတ်ခေါ်ထားပါတယ်ဒီတွေ့ဆုံပွဲကိုတက်ရောက်လည်လာမဲ့ပါတီတွေရှိသလိုမတက်ဘူးလို့ဆုံးဖြတ်ထားတဲ့ပါတီတွေလည်းရှိပါတယ်မတက်ရောက်တဲ့ပါတီတွေလည်းရှိနေပါတယ်တက်ရေးမတက်ရေးဆုံးဖြတ်ချက်ကြောင့်ပြည်သူ့ပါတီမှသဘောထားကွဲခဲ့ပြီးပါတီဘ ഹു ထိပ်ပိုင်းခေါင်းဆောင်တချို့အပါအဝင်ပြည်내ပါတီခေါင်းဆောင်တွေနှုတ်ထွက်သွားပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မခင်ဖြူထွေးကပြောပြပါမယ်ခင်ဗျာ
ရွေးကောက်ပွဲမတမာမှုတွေရှိနိုင်တယ်လို့ဆိုပြီးအာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီကပြည်တော်စုရွေးကောက်ပွဲကော်မရှင်ကိုပြန်လည်ဖွဲ့စည်းခဲ့ပြီး2020ရွေးကောက်ပွဲမဲရလက်တွေကိုပြန်စစ်တာနဲ့ရွေးကောက်ပွဲဥပဒေတချို့ပြင်ဆင်ဖို့လှုံ့ဆော်နေပါတယ်ဥပဒေပြင်ရေးနဲ့ပတ်သက်လို့နိုင်ငံရေးပါတီတွေကိုရှင်းလင်းပြောပြဖို့ကော်မရှင်ကနိုင်ငံရေးပါတီတွေကိုမေလ27ရက်တောက်ချနေကြရင်နေပြည်တော်ကိုလာရောက်ဖို့ဖိတ်ကြားပါတယ်ဒီပွဲကိုတော့နိုင်ငံရေးပါတီတချို့ကတက်ရောက်ကြဖို့ပြင်ဆင်နေကြသလိုတချို့ပါတီတွေထဲမှာတော့တက်ရေးမတက်ရေးသဘောထားကွဲလို့ပါတီဝင်တွေနှုတ်ထွက်ခဲ့ကြပါတယ်။88မျိုးဆက်ဥက္ကဋ္ဌကြီးဦးဆောင်တဲ့ပြည်သူ့ပါတီမှာဆိုရင်အထွေထွေအထွေရင်းမှုဦးရဲနိုင်အောင်အပြင်ပြည်내ပါတီခေါင်းဆောင်တွေနဲ့ပါတီဝင်အတော်များများနှုတ်ထွက်သွားကြပါတယ်။ ပါတီအတွင်းမဲခွဲဆုံးဖြတ်ပြီးတော့ကော်မရှင်ဖိတ်ကြားမှုကိုတက်ရောက်ဖို့ဆုံးဖြတ်တဲ့အပေါ်မှာအမြင်သဘောထားမတိုက်ဆိုင်လို့နှုတ်ထွက်တာဖြစ်တယ်လို့ပြည်သူ့ပါတီမန္တလေးတိုင်းဥက္ကဋ္ဌဦးအောင်စိုးမြင့်က VOA ကိုပြောပါတယ်
။တစ်ဖက်ပြင်းနေမှာလုံးမယ်ကျွန်တော်တို့ရွေးကောက်ပွဲကော်မရှင်ကတမဲအစည်းအဝေးကိုဆက်မယ်ဆိုလို့ကျွန်တော်ဖိုက်တာပါရဒါအတူပါပဲ။ဒီကျွန်တော်ကတော့ဗာဒီလိုလို့ဆိုတော့အခုကျွန်တော်တို့က2008အချိန်ကဥပဒေကိုကျွန်တော်တို့ပြပြေးကနေပြီးတော့မှဥဒါပြုကုန်ပြောင်းရမှာဖြတ်လိုက်ပြီးရာကျွန်တော်မလာ30ကျန်ညတ်ထင်းတယ်ကျွန်တော်တို့ပါတီဆိုတာကဒါ2008ချိန်ကဥပဒေပေါ်တော့လာတာပဲကျွန်တော်2008ဖြတ်ပြီးဆိုရင်ပါတီဆိုတာလောလောဆယ်မှာမရှိနိုင်တော့ဘူ
းပြည်သူပါတီရဲ့အထွေထွေအတွင်းရေးမှူးဦးကျော်ကျော်ထွေးကတော့ရွေးကောက်ပွဲဥပဒေပြင်ဆင်ရေးပိုင်းလုပ်မှာနဲ့ပတ်သက်လို့တရားဝင်ပါတီတစ်ခုအနေနဲ့လေ့လာနိုင်ဖို့တက်ရောက်မယ်လို့အခုလိုပြောပါတယ
်အခုကျွန်တော်တော့တက်မှာပါရှေ့မှာကျွန်တော်တို့ဖိတ်ခဲ့တာ3ချိန်ဖိတ်ခဲ့တယ်ပေါ့3ချိန်ကျွန်တော်နင်းနေတယ် from back crew အခုဒီချိန်မှာကျွန်တော်တော့တက်ဖို့သုံးခဲ့ကြတယ်ပေါ့နော်ဒါ CC ရဲ့ဟိုသင်္ကေတနဲ့ဒီပါတီရဲ့တရားခေတ္တတွင်မှုနဲ့ဥပဒေတော်ဆိုတော့တက်မှာပါ
လွတ်တော်မှာအချိုးကျကိုစားပြုပြရာစနစ်ကျင့်သုံးနိုင်ဖို့နဲ့တည်ဆဲရွေးကောက်ပွဲဥပဒေတချို့ပြင်ဆင်ရေးအတွက်ရွေးကောက်ပွဲကော်မရှင်ကဆောင်ရွက်နေတယ်လို့ကော်မရှင်ညွှန်ကြားရေးမှူးချုပ်ဦးခင်မဦးကပြောကြားထားပါတယ်။ဒီကိစ္စတွေဆွေးနွေးဖို့တရားဝင်ပါတီဖြစ်တဲ့ NLD ပါတီကိုလည်းဖိတ်ကြားထားတယ်လို့ကော်မရှင်ကပြောပေမဲ့လည်း NLD ထိပ်ပိုင်းခေါင်းဆောင်အတော်များအာဏာသိမ်းချိန်မှာဖမ်းဆီးခံထားရတယ်လို့ပါတီတာဝန်ရှိသူတွေကလည်းလိုက်လံဖမ်းဆီးနေတာမို့ဆွေးနွေးပွဲတက်နိုင်ဖို့အခက်အခဲရှိပါတယ်။အနာသိမ်းထားတဲ့စစ်ကောင်စီအုပ်ချုပ်မှုအောက်မှာဥပဒေတွေကိုဘယ်လိုပြင်ဆင်မလဲဒီမိုကရေစီနည်းလမ်းတကျပြင်ဆင်နိုင်ပါမလားဆိုတဲ့အပေါ်ပါတီတချို့ကမေးခွန်းထုတ်နေကြပါတယ်။နိုင်ငံရေးပါတီတွေအနေနဲ့လွတ်လပ်စွာပါတီလုပ်ငန်းတွေကိုလုပ်လို့မရချိန်မှာကော်မရှင်ကဥပဒေတွေပြင်ဆင်မဲ့အပေါ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီတွဲဖက်အထွေရေးမှူးချုပ်ဦးဆိုင်ကျော်ညွန့်ကအခုလိုမှတ်ချက်ပေးပါတယ
်။ဟိုပါတီကဘောအစည်းအဝေးထိုင်မှုပြုဖို့ရတဲ့ခက်တယ်လေ။အဲ့ဒါဆိုတော့လောလောဆယ်ထိတော့ကျွန်တော်တို့ဟိုတမပြုတ်ဘူးတော့ဟိုမရှိသေးဘူးအဒီချိန်ကတော့ဗျာခုနကတော့ဒီနာတော့တောင်ခက်ခဲနေတယ်ဆိုတော့ဒီပါတီလုပ်ငန်းတော့ဘယ်လိုကောင်းမလဲလောက်ရခိုင်ကအင်္ဂလန်ခက်တဲ့ချိန်မှာတော့ခကြီးသွားလာဖို့အစားဆုံးဆုံး online ဆိုရင် online အဆင်မပြေဘူးလေ
စစ်ကောင်စီပြန်လဲဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်နဲ့လက်တွဲလှုပ်ဆောင်မှုယုံကြည်ချက်နည်းတဲ့အတွက်ပါတီတွင်းဆုံးဖြတ်ချက်နဲ့တွဲဆုံပွဲကိုတက်မှာမဟုတ်ဘူးလို့ညညွတ်တော်တိုင်းသားလူမျိုးများဒီမိုကရေစီပါတီအထွေထွေအတွင်းရေးမှူးဒေါ်နော်အောင်လာကပြောပါတယ်
။အဲကျွန်တော်တို့မတက်ပါဘူး။အဘုံလုံမှုဆောင်ရဲ့ဆုံးဖြတ်ချက်ရရင်တော့သွားနာပါရှင်။အကန့်အသတ်တွေနဲ့အခုရောဟာကလကန်းသားတွေရှိတယ်။နောက်ပြီးတော့စေုပ်ချုံရှိတဲ့အခါကျတော့ကျွန်တော်တို့ခုချင်းဘာမှမလုပ်နိုင်ဘူးပါတကယ်တမ်းကျတော့လေ
စစ်ဘုတ်ချုပ်ဟောင်းသူရဦးရှင်မန်းတီထောင်ထားတဲ့ပြည်သူ့ကောင်းကျိုးဆောင်ပါတီကတော့ရွေးကောက်ပွဲကော်မရှင်နဲ့တွေ့ဆုံဆွေးနွေးမယ်လို့ပါတီရဲ့ CEC ဥပဝင်းကပြောပါတယ
်တက်မှာတက်မှာဟိုသူတို့တချို့ပါတီကစာတမ်းနေနေရတယ်ပြောရမလားကျွန်တော်တို့စီကတော့စာတမ်းနေတော့မတင်ဘူးမတင်နိုင်သေးဘူးပါဒါပေမဲ့ဟိုသူတို့ဆွေးနွေးတဲ့အချိန်ကျရင်တော့ဟိုထဲ participate တော့လုပ်မှာပေါ့
စစ်ဘက်ကနေအရက်ဖက်ပြောင်းထားတဲ့သူတွေအများစုရှိတဲ့ပြည်ခိုင်ပြိုးပါတီနဲ့စစ်တပ်နဲ့နှီးစပ်တဲ့ပါတီတွေကတော့တောက်ချနေကြရင်ရွေးကောက်ပွဲကော်မရှင်နဲ့ဆွေးနွေးဖို့တက်ရောက်ကြမှာဖြစ်ပါတယ်။ဖေဖော်ဝါရီလ1ရက်နေ့တက်မတော်အာဏာသိမ်းပြီးတဲ့နောက်တစ်ရက်မှာပဲအသစ်ပြန်ဖွဲ့ခဲ့တဲ့ကော်မရှင်ကပြီးခဲ့တဲ့ဖေဖော်ဝါရီလ26ရက်နေ့တုန်းကလည်းနိုင်ငံရေးပါတီတွေနဲ့တွေ့ဆုံခဲ့တာရှိတယ်လို့အဲ့ဒီတုန်းကလည်းစစ်တပ်နဲ့နှီးစပ်တဲ့ပါတီတချို့သာတက်ရောက်ခဲ့ကြပါရဲ့ရှင
်။မက်ကင်ပြူထွေးပြောပြခဲ့တာပါခင်ဗျ။အခုတော့ချင်းပြည်နယ်ဟာခမြို့ကနောက်ဆုံးအခြေအနေကိုပြောပြချင်ပါတယ်။ချင်းပြည်နယ်ဟာခမြို့မှာစစ်တပ်ကိစ္စကန်တခုကိုဒေသခံကာကွယ်ရေးချင်းလန်းဒီဖ ens ဖို့စ်ကတနင်္လာနေ့ညပိုင်းကပစ်ခတ်တိုက်ခတ်ခဲ့ပါတယ်။အပြန်အလှန်ပစ်ခတ်မှုတွေဖြစ်ခဲ့ပြီးတဲ့နောက်ဟာခမြို့ထဲမှာစစ်တပ်ကလုံခြုံရေးတင်းကျပ်နေတာမို့ဒေသခံတွေစိုးရိမ်နေကြပါတယ်။ဒီကြောင့် VOA သတင်းတောက်နဲ့ကိုရင်ကသတင်းပေးပို့ထားပါတယ်
။ချင်းပြည်နယ်ဟာခမြို့မှာစစ်ကောင်စီတပ်ဖွဲ့တွေနဲ့ဒေသခံကာကွယ်ရေးချင်းလန်းဒီဖ ens ဖို့စ်ဖွဲ့တို့ကြားပစ်ခတ်တိုက်ခတ်မှုတွေရက်စက်ဖြစ်နေပါတယ်။မနေ့ကတနင်္လာနေ့ညပိုင်းကလည်းဟာခါမြို့ကျော်ဘိုးရပ်ကွက်မှာရှိတဲ့စစ်ကောင်စီတပ်ရဲ့လုံခြုံရေးဂိတ်စခန်းတစ်ခုကို CDF ဖွဲ့ကတိုက်ခတ်ခဲ့တယ်လို့ရန်ကြားရေးဖွဲ့ပြောခွင့်ရက VOE မြန်မာပိုင်းကိုပြောပါရယ
်မနေ့က9:00-9:30ကြာတိပေါ့နော်ဟာခါမှာရှိတဲ့ကျော်ဘိုးရေးဂိတ်စခန်းကိုကျွန်တော်တို့ဖက်ကနေတွားပစ်တယ်ဘာဖြစ်လို့လဲဆိုတော့သူတို့ကမင်းတဲကိုတိုက်တာကတော်တော်လေးအချိန်နဲ့စိုးရပေါ့နော်ဒါလည်းမခံချာကြောင်းလည်းမရှိဘူး။အဲဒီဟာကိုကျွန်တော်တို့ကတုံ့ပြန်တဲ့အနေနဲ့အဲ့လိုမျိုးပြစ်တာဆိုတော့ဖက်ကနေ9ယောက်ကြာသွားတယ်။ကျွန်တော်တို့ကတော့ကြာဆုံးမရှိဘူး
။မနေ့ကပြန်လာဖြစ်ကမှုတွေဖြစ်ခဲ့ပြီးဒီနေ့တော့မြို့မှာငြိမ်သက်နေပါတယ်။
ตาเป็นแม่မျိုးဝင်ထွက်ကိုတော့တက်ဆိုင်ရံကနေတင်းတင်းကြပ်ကြပ်စစ်စေးနေတယ်လို့မြို့ခံလူကပြောပါတယ်လုံချုံရရတော့တင်းကျက်လာဝင်ထွက်ကိုလည်းရဝင်ဆိုနေတရားလာတယ်ဘာလို့ဖို့လဲတော့ထွက်ဆိုလည်းပဲသွားမြင်လာတယ်အဲ့လိုရှိရတယ်တင်းကျက်တယ်လို့တရားမှာပေါ့အဲ့ဆိုတော့ဒီတော့အဲ့လိုမျိုးရှိတယ်ကခမ်းမှုဖြစ်ပြီးနောက်ပိုင်းတော့လည်းရှိရတယ်
မင်းညာကဟာခမျိုးတွင်ပြစ်ခတ်တိုက်ခတ်မှုအခြေအနေကိုသိရှိဖို့စစ်ကောင်စီပြောခွင့်ရကိုဆက်တွယ်ခဲ့ပြီးမဲ့မရခဲ့ပါဘူးတနင်္ဂနွေနေ့ညနေပိုင်းကလည်းဖလားနဲ့ဟာခမျိုးဝင်မှာစစ်ကောင်စီတပ်ဖွဲ့ရဲ့စစ်ရင်တန်းတွေကိုဟာခကာကွယ်ရေးတပ်ဖက်ကနေခြုံကူတိုက်ခိုက်ခဲ့တာမှာစစ်တပ်ဖက်ကအကြအဆုံးတွေရှိခဲ့သလို
ဟာကမြို့မှာခုလိုရက်ဆက်ပြစ်ခတ်တိုက်ခတ်မှုဖြစ်ပွားနေတဲ့ပေါ်မြို့ခံတွေကစိုးရိမ်နေကြပါတယ်။ဟာကမြို့မှာစစ်အာဏာသိမ်းမှုစန့်ကျင်ဆန္ဒပြလှုပ်ရှားမှုတွေရှိခဲ့ရမှာဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကနေအကြမ်းဖက်ဖမ်းဆီးမှုတွေရှိခဲ့ပါတယ်။
ဖမ်းဆီးခံရသူအယောက်60လောက်ကိုမေလ2ရက်နေ့နောက်ဆုံးသားပြန်လွှတ်မပေးရင်စစ်ရေးနဲ့တိုက်ခိုက်သွားမယ်လို့ CDF ဖွဲ့ကကြေညာပြီးနောက်ပိုင်း မေလ4ရက်5ရက်နေ့တွေတုန်းကစစ်တပ်ရဲ့ဟာခမျိုးဂိတ်စခန်းတွေကို CDF ဖွဲ့တွေကပထမလက်ချိန်ပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်။အဲ့ဒီနောက်ပိုင်းမှာလည်းဖမ်းဆီးသူတွေကိုစစ်တပ်ကပြန်လွှတ်မပေးတာကြောင့်အဖမ်းခံရတဲ့သူတွေကိုမေလ15ရက်နေ့မှာပြန်လွှတ်ပေးဖို့ CDF ဖွဲ့ကထပ်မံတောင်းဆိုခဲ့ပြီးသူတို့ဖမ်းရတဲ့ရဲတပ်ဖွဲ့ဝင်3ယောက်နဲ့အလဲလှယ်လုပ်ဖို့ကမ်းလှမ်းခဲ့ပါတယ်။ ဒါပေမဲ့စစ်ကောင်စီဘက်ကတဆုံတရာတုတ်ပြန်တာမရှိခဲ့တာကြောင့် CDF
ဘက်ကဖမ်းဆီးထားတဲ့ရင်သွင်းရဲ3ဦးပါဝင်4ဦးစလုံးကိုတည်တံချမှတ်လိုက်မယ်လို့ပြန်ကြားရေးတာဝန်ခံကပြောဆိုခဲ့သလိုဟာခမျိုးမှာပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားလာခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။နိုင်ကွင်းရင်ပြောပြပေးခဲ့တာပါခင်ဗျာ။မကြာခင်မှာကရင်ဒုက္ခသည်တွေနဲ့ဆိုင်တဲ့တဲ့တင်ကိုလည်းပြောပြပေးဖို့ရှိပါတယ်။အခုတော့စစ်ကောင်စီရဲ့စီပေါ်စာကားတက်ခက်ခံရတ ပြစ်ခတ်တက်ခတ်ခဲ့ပါတယ်73စီတွေဟာစစ်တပ်အတွက်သေယူနေတယ်လို့သတင်းရတာကြောင့်ကြားပြတ်တက်ခတ်ခဲ့တာဖြစ်ကြောင်းနဲ့ဒီအပိုင်းတွင်ရှမ်းမြောက်ဒေသမှာ73စီရင်တွေကိုတက်ခတ်ခဲ့ကြောင်း KNY ဘက်ကပြောပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုသိန်းထိုင်ဦးကပြောပြပေးပါမယ်ခင်ဗျာ
ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့ကနေတင်ဒီဘက်အထွဲ့နံပါတ်7ရွာနီးလာရှိုးမူဆယ်ပြည်တော်စုလမ်းမကြီးပေါ်မှာ73စီတင်ရင်တစင်းကိုကချင်လက်နက်ကိုင် KNY ကဒီနေ့မနေ့စော်ပိုင်းကပြစ်ခတ်တက်ခတ်ခဲ့ပါတယ်ဒီတက်ခဲမှုနဲ့ပတ်သက်ပြီးကုတ်ခိုင်ဒေသခံတယောက်က VOE ကိုအခုလိုပြောပါတယ
်။နံပါတ်ကြီးရွာအဆက်လေးမှာတက်ခဲတယ်တော့ကျွန်တော်တို့မကြားပါဘူး။စနေနေ့ကတစ်ချိန်ခဲ့တော့ဟောက်တယ်လို့ရှားတယ်။အခုကတော့တောင်းတမပြောရင
်ကုတ်ခိုင်ဒေသခံတချို့ကတော့စီကားလာတဲ့အချိန်လက်နက်ကင်တွေကပြစ်ခတ်ခဲ့တဲ့နောက်လုံခြုံရေးယူထားတဲ့စစ်တပ်တွေပါတိုက်ပွဲဖြစ်ပွားခဲ့တယ်လို့ပြောပါတယ်။လောင်စာစီတင်ထားတဲ့ဂါမီလောင်ခဲ့တဲ့နံပါတ်ကြီးရွာနဲ့မန့်ပြင်းရွာတွေဟာနဲ့ကိုင်ဖွဲ့ဒီမကြာခဏတိုက်ခိုက်တတ်တဲ့နေရာတွေလည်းဖြစ်ပါတယ်ကုတ်ခိုင်မြို့နယ်ဟာ KIA ကချင် TNL တောင်းပလောင်တို့အဓိကလှုပ်ရှားနေတဲ့နေရာတွေဖြစ်ပြီးဒီရက်ပိုင်းတွေအတွင်းမှာ MNDAA ကိုကန့်တပ်ဖွဲ့တွေဝင်ရောက်လှုပ်ရှားတာတွေလည်းရှိနေပါတယ် KIA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကတော့ဒီနေ့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်းနဲ့အခုရက်ပိုင်းတွေအတွင်းစီတင်စုစုပေါင်း9ဆင်းကိုပြစ်ခတ်ခဲ့တဲ့အကြောင်းအခုလိုပြောပါတယ
်မင်းလား၁၇ရက်နေ့မှာ6သိန်းလို့ပြောတာပဲတိတာ6သိန်းလို့ပြောတာဒါပေမဲ့ဖြစ်စီကဘလောက်ဖြစ်စီလဲဆိုတာကြည့်ကြတော့မသိဘူးဒီနေ့မနေ့ပေါ့နော်7ရက်နေ့ပစ္စည်းပြည်သူ့မင်းတော်ကားတဲ့ပုံမြင်နဲ့တကွာအခုလာတာရှိပါလေ
စီတင်ရင်တွေကစစ်ကောင်စီအတွက်တည်ယူနေတာလို့သတင်းရတဲ့အတွက်အခုလိုတိုက်ခိုက်တာလို့လဲသူကဆက်ပြောပါလေ
စစ်တုံးဖြူဆိုတဲ့နေရာမှာပြည်သူတို့တုံးကိုဒီစီဝါရေးဌာနကလည်းဒီလာတဲ့စီရီတော့မဟုတ်ဘူးပေါ့နော်သူတို့တင်ပြလာတဲ့ဇင်းရဆိုတော့ဒီကွန်စီရဲ့စီရီဖြစ်တယ်လို့ပြောကြတာအဲ့ဒါကြောင့်ကျွန်တော်တို့လည်းကြားချက်ပြမဒီအပြစ်ခတ်တာဖြစ်ပါတယ
်ကချင်ပြည်နယ်ကမ်းပိုက်ဒီဝါရှောင်းနဲ့ဝိုင်းမော်မြို့နယ်ဒီဘက်မှာလည်းဒီရက်ပိုင်းအတွင်းစီပေါ့ဇာ3ဇင်းလောက်ပြစ်ခတ်တခိုက်ခံခဲ့ရတဲ့အကြောင်းပြောပြပါတယ်စစ်တပ်နဲ့ KIA ကြားတိုက်ပွဲတွေကတော့မန်စီမြို့နီးကဟန်တက်ရွာနီးမှာတပ်မတော်နဲ့ GIA တနင်္လာနေ့ညပိုင်းကတိုက်ပွဲဖြစ်ခဲ့သလိုမထမ်းရန်ရွာမှာလည်းတိုက်ပွဲတွေဖြစ်တဲ့အကြောင်းသတင်းမီဒီယာတို့မှဖော်ပြထားပေမဲ့ GIA ဘက်ကတော့အောက်ခြေသတင်းတွေမတက်လာတဲ့အတွက်အတည်ပြုချက်မပေးနိုင်သေးပါဘူး GIA နဲ့နီးစပ်တဲ့သူတယောက်ကတော့မထမ်းရွာကနေ GIA တပ်ဖွဲ့တွေအင်္ဂါနေ့ည4နာရီလောက်မှာဆုတ်ခွာသွားခဲ့တယ်လို့ပြောပါတယ်မုံပေါင်းပြုံးနယ်အတွင်းမှာတော့အင်္ဂါနေ့ည6နာရီကျော်မှာနွမ်းလိုင်းရွာခြေစိုက်စစ်ကောင်စီတပ်တွေကအာလောပွန်ဘက်မှရှိတဲ့ GIA တပ်တွေကိုလက်နက်ကြီးနဲ့ငါးချက်လောက်ပစ်ခတ်ခဲ့သလို GIA ဘက်ကလည်းပြန်လည်ပစ်ခတ်တာတွေရှိတဲ့အကြောင်းဒေသခံတွေကပြောပါတယ်။လက်ရှိအခြေအနေမှာတော့မုံပေါင်းမြို့နယ်အတွင်းမှာစစ်ကောင်စီဘက်ကအင်အားဖြည့်တင်ထားတာတွေရှိတာကြောင့် KIA ဘက်ကသတင်းနဲ့စောင့်ကြည့်နေတယ်လို့စည်ရေးတင်မှမှုတွေလည်းရှိနေဆဲဖြစ်ပါတယ်
ကိုတင်ထိုင်ဦးပြောပြခဲ့တာပါခင်ဗျာစစ်ကောင်စီကထုတ်ပြန်တဲ့ဒီကနေ့ည၈နာရီသတင်းမှာတော့ KIA တိုက်ခိုက်လိုက်တဲ့စစ်ဘောက်ဆာကားတွေဟာတပ်မတော်အတွက်တယ်လာတဲ့ယင်းနေမဟုတ်ပဲဒေသခံပြည်သူတွေတုံးဆွဲဖို့ပုဂ္ဂလိကကုမ္ပဏီတွေတည်ဆောင်နေတဲ့လောင်စာဆီတွေဖြစ်တယ်လို့ဆိုပါတယ်အခုလိုတိုက်ခိုက်ခံရတဲ့အတွက်ဒေသခံပြည်သူတွေအတွက်လောင်စာဆီအခက်အခဲကြုံလာရနိုင်တယ်လို့လည်းမြမရုံမြင့်တန်ကြားသတင်းမှာကြေညာသွားခဲ့ပါတယ်ခင်ဗျာတော်ရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညထုတ်လွှင့်ချက်တွေဖြစ်ပါလေ။အခုဆက်ပြီးတော့ကရင်ဒုက္ခသည်တွေနဲ့ဆိုင်တဲ့သတင်းကိုပြောပြပါမယ်။ကရင်ပြည်နယ်ဖားပုံခရိုင်အတွင်းစစ်ဘေးဒုက္ခသည်တွေနေတဲ့နေရာတွေမှာ one shot one ပြည့်ယောဂါတွေဖြစ်နေပါတယ်။ဒုက္ခသည်တွေအတွက်ကူညီထောက်ပံ့ရေးပစ္စည်းတွေအပြင်ဆေးဝါးနဲ့အစားအသောက်ရိက္ခာတွေလိုအပ်နေတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်မှအေးအေးမှာကတင်ပြပေးပါမယ်
။ကရင်ပြည်နယ်ဖားပုံခရိုင်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ KNU တပ်တွေတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်ရောစစ်တပ်ဘက်ကစစ်ကောင်စီလေယာဉ်တွေနဲ့ဘုံကျဲတိုက်ခတ်ခဲ့တဲ့မလကုံမင်းကစပြီးဒေသခံကရင်ရွာသား 2,000 ကျော်လောက်ဘေးလွယာကိုတင်းချောင်နေကြရပါတယ်။တန်လျင်မြစ်နဲ့နီးတဲ့ထိုင်းနယ်စပ်မှာတော့ဒုက္ခသည် 9,000 ထက်မနည်းရှိနေတယ်ဆိုပြီးကရင်လူမှုအဖွဲ့အစည်းတွေကပြောပြကြပါတယ်။အတွင်းပိုင်းကဒုက္ခသည်တချို့ဟာအထောက်ပံ့နေရဖို့တော့အခက်အခဲတွေရှိနေချိန်မှာဝမ်ပြဝမ်ရှော့ယောဂါဖြစ်နေသူတွေများနေတယ်ဆိုပြီးဖပုံခရိုင်ထဲကိုတွားရောက်ခဲ့တဲ့ကရင်လူခွေရေးအုပ်စုကပြောရေးဆိုခွင့်ရှိသူစောနန္ဒာစုကအခုလိုပြောပြပါတယ်
။ဒီဆက်ရှိမှုလည်းမရှိတဲ့ခါကျတော့ဒီဝမ်ရှော့ပြည့်ယောဂါတွေအဖြစ်များနေလို့တော့ကျွန်တော်ကြားသိရတယ်။ဆက်ရှိမှုနေတယ်ပေါ့နော်
။ဟုတ်ကဲ့
။အဲဒါတော့ဘာလို့တွားလဲကလည်းတိတ်မဝေရဘူးဘယ်လိုရှိလဲရေကလည်းဒီမဆက်ရှိတဲ့ခါကျတော့ဒီဝမ်ရှော့ပြည့်ယောဂါတော့ပုံတော့ဖြစ်များပေါ့။
ကရင်ယူတက်မှာငါထိတ်ချုပ်နေမြေဖပွန်ထဲမှာရှိတဲ့ကရင်ဒုက္ခသည်တွေအနေနဲ့ဝမ်ပြဲဝမ်ရှော့ယောဂါအပြင်တခြားယောဂါတွေလည်းဖြစ်နေကြတယ်ဆိုပြီးကရင်ယူတက်မှာငါကပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးစောကလေတို့ကလည်းပြောပါဗျ။ကရင်ဒုက္ခသည်တွေအတွက်နိုင်ငံတကာရောက်အလှရှင်များနဲ့ထမ်းရောက်မြန်မာလူသမားတွေကစေးနဲ့စားနပ်ရိက္ခာအကူအညီများပေးပို့ခဲ့ပေမဲ့လိုအပ်ချက်တွေကတော့ရှိနေသေးပဲလို့လည်းဒုတိယဗိုလ်မှူးကြီးစောကလေတို့ကပြောပြပါဗျ။ဟိ
ုဝမ်ပြဲဝမ်ရှော့ပေါ့လေအဲ့ဒါလည်းဖြစ်တယ်နောက်ပြီးတော့ခြားဒီမြက်ပြန်းများလည်းဟိုအခုတတိယအမြင်မပြသေးတော့မြက်ပြန်းလည်းဖြစ်တာပေါ့နော
်ဟုတ်ကဲ့
တော့ဒီလိုကလည်းဒီဟိုစီးနဲ့ပတ်သက်တဲ့ဒီဟိုယောဂာနေပေါ့နော်အဲ့ဒီစီးစီးပိုးလာတယ်အဲ့လိုပေါ်လာတယ်အဲ့ဒီယောဂာနေလည်းအဲ့ဒီညမှာဖြစ်များလာပေါ့နော်ဒီပြောရတာတော့လို့တော့တော့ရှိတော့ရှိပါတယ်ဒါတိတ်အများဆုံးမဲမဲအခုလောက်ဆက်နေနေရတော့ဒီကိုကျမရေဖွဲ့တဲ့လူမှုဖွဲ့စည်းနေတာတကယ်ပုံကြီးထောက်ပတဲ့ပုံမှာဒါတိတ်ပြီးတော့လဲဟိုအမရှိနေမဲ့လဲသုံးလို့ရတာပေါ့နော်ပြောရမယ်ဆိုလို့ရှိရင်စေဝါလိုတယ်နောက်ဟိုသနာရိကလည်းလိုတယ်နောက်ပြီးတော့အမိုးအကာလည်းလိုတာပေါ့အခုကမိုးတက်နေပြီဖြစ်နေတဲ့ပုံမှာပေါ့နော
်စစ်ပေးဒုက္ခသည်တွေအနေနဲ့ကတော့ထိုင်းနိုင်ငံဘက်ကိုထွက်ပြေးခိုလုံတာရှိပေမဲ့ထိုင်းဘက်ကယာယီတာနေခွင့်ပြုခဲ့ပြီးနေရရင်းကိုပြန်ခိုင်းခဲ့တာကြောင့်ကရင်ပြည်နယ်တန်လျင်မြစ်ကမ်းနားမှာပဲခိုလုံနေကြသူတွေရှိတယ်လို့ဖပုံခရိုင်အတွင်းပိုင်းမှာပဲခိုလုံနေကြသူတွေလည်းရှိနေကြပါတယ်ဖပုံခရိုင်အတွင်းမှာစစ်တပ်နဲ့မြန်မာစစ်အုပ်ချုပ်ရေးကောင်စီတပ်တွေနဲ့ KNU တပ်တွေကြားတိုက်ပွဲတွေဖြစ်နေစေမှုဒုက္ခသည်တွေဟာနေရာမပြောင်းနိုင်ကြပဲတောတောင်တွေထဲမှာပုံအောင်နေထိုင်နေရတာဖြစ်ပါတယ်ရှင
် VOA American တဲ့ရုပ်သံတဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်းယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျွန်တော်တို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web link ဆာကိုရိုက်ထည့်လိုက်တာနဲ့ကျွန်တော်တို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက voabamischannel ဖြစ်ပါတယ်။YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamese ဖြစ်ပါတယ်။ တဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabemis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။ VOA American တက္ကသိုလ်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။မကြာခင်မှာအပတ်စဉ်အင်္ဂါညစကားဝိုင်းအစီအစဉ်ကိုတင်ပြပေးတော့ဖို့ရှိပါတယ်။အခုတော့မြန်မာနိုင်ငံတဝမ်းအပူချိန်မြင့်တက်နေတဲ့အခြေအနေကိုပြောပြကြပါမယ်။မြန်မာနိုင်ငံမှာအပူချိန်အခုရက်ပိုင်းမြင့်တက်နေတာမှာအညာဒေသဘက်မှာအပူချိန်46ဒီဂရီစင်တီဂရိတ်ကျော်ဖြစ်ခဲ့ပါတယ်။မေလ20ရက်နေ့မှာအပူလိုင်းဖြတ်မယ်ဆိုတဲ့လူတွေအကြားအပြောများနေတဲ့သတိပေးချက်တွေဟာမှန်ကန်မှုမရှိဘဲဒီရက်နောက်ပိုင်းကစပြီးအပူချိန်ပြန်ကျနိုင်ခြေရှိတယ်လို့မိုးလေဝသနဲ့ဇလဗေဒဌာနတာဝန်ရှိသူတွေကပြောပါတယ်။ရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုတော့မဆုမြတ်မွန်ကပြောပြပါမယ်ခင်ဗျာ။
မြန်မာနိုင်ငံအလဲပိုင်းနဲ့မြဝကျွန်းပေါ်ဒေသတွေမှာမိုးရွာသွန်းမှုလျော့နယ်လာပြီးတော့နေ့အပူချိန်မြင့်တက်လာနေပါတယ်။မြန်မာနိုင်ငံအလဲပိုင်းမကွေးတိုင်းတွေက6မြို့မှာဆိုရင်40ဒီဂရီစင်တီဂရိတ်ကျော်တဲ့အထိမြင့်တက်နေပါတယ်။ရန်ကုန်မြို့မှာလည်းအခုရက်ပိုင်းနေ့ဘက်အပူချိန်ဟာ35ဒီဂရီစင်တီဂရိတ်ကျော်ပြီးတော့တချို့ရက်တွေဆိုရင်40နာကပ်နေတဲ့အတွက်အပူတံကိုခန်းစားနေကြရပါတယ်။လက်ရှိအချိန်မှာမိုးရွာသွန်းမှုနည်းနေတာကြောင့်ဖြစ်ပေမဲ့မုတ်တုံပြောင်းဝင်လာရင်တော့အပူချိန်ပြန်ကျမဲ့အနေအထားရှိတယ်လို့မိုးလေဝသဌာနဒုတိယညွှန်ကြားရေးမှူးဦးလှထွန်းက VOA ကိုပြောပါရယ
်ဒီနေ့15နောက်ပိုင်းမှာပြန်မြင့်လာတာပေါ့နော်ဒီလာရှိပိုင်းကတော့နည်းနည်းမိုးရွာသွန်းမှုတွေလည်းအထိုက်လျောက်ရှိတယ်ဆိုတဲ့အခါကျတော့သိပ်မပူမဲနဲ့ဒီဟုတ်တော့ဝင်ကနီးမှာပူလာတဲ့သဘောရှိတာပေါ့နော်ဒီ20လောက်ရောက်ရင်မြင့်မယ်ဆိုတော့မဟုတ်ပါဘူးမဟုတ်ဘူးဒီတဲ့ပူမြင့်ဖို့တော့လာတာသိပ်မရှိဘူးပေါ့လေဒီတည်းရဲ့နေသားတော့ပဲပူနေမဲ့နေသားမျိုးတော့ဖြစ်နိုင်တယ်ပေါ့နော
်လာမဲ့မေလ23နဲ့24ရက်နေ့တွေလောက်မှာဘင်္ဂလားပင်လယ်အော်အလဲပိုင်းမှာလေဖိအားနဲ့ရပ်ဝန်းဖြစ်နိုင်ပြီးတော့မုန်တိုင်းအဆင့်လောက်အထိရောက်လာနိုင်ပေမဲ့မြန်မာနိုင်ငံဘက်ကဥတီမဲ့အလားအလာမရှိဘူးလို့ပြောပါတယ်ဒါပေမဲ့အဲ့ဒီမုန်တိုင်းရဲ့အရှိန်ကြောင့်မုတ်တုံလေဝင်လာနိုင်တယ်လို့မိုးလေဝသဌာနကပြောပါတယ်နေ့အပူချိန်မြင့်တက်လာတာကြောင့်အပြစ်မထွက်ဖဲအိမ်ထဲနေသူတွေတော့အပူဒဏ်ကိုခံစားနေကြရပါတယ်အဲ့ဒီထဲမှာအသက်အရွယ်ကြီးသူတွေနဲ့ကလေးငယ်တွေပို့ပြီးတော့ဂရုစိုက်တဲ့လို့ကျန်းမာရေးပညာရှင်တွေကအပူဒဏ်အန္တရာယ်ကိုသတိပေးနေပါတယ်။အပူဒဏ်ခံနိုင်ဖို့ရေနဲ့ဓာတ်စားကိုအရင်ကထက်ပို့ပြီးတော့တောက်သုံးဖို့လိုတယ်လို့အထွေထွေယောဂကုဆရာဝန်ဒေါက်တာသန့်စောကပြောပါတယ်
။အသက်50 60ပုံအထက်တည်ပေါ့နော်။ဒီလိုတတိယရေကြတော့ဒီလိုမှအသက်အရွယ်အချင်းနဲ့ကြီးလာတဲ့အတွက်ခန္ဓာကိုယ်ရဲ့ဒီဟိုလှုပ်ဆောင်နိုင်စွမ်းနေရာလည်းလူငယ်တွေလိုမျိုးအားမကောင်းဘူး။နောက်ပြီးတော့အနာတရှိယောဂါလေးပေါ့နော်နှလုံးသွေးတို့ဆီလိုမျိုးယောဂါလေးရှိတဲ့လူတွေဆိုလို့ရှိရင်ပို့ပြီးတော့မှပဲခန္ဓာကိုယ်ရဲ့စွမ်းအင်တွေကကျဆင်းနေဖြစ်တဲ့အတွက်ကြောင့်ဒီလိုဒီလိုလူတွေကပို့ပြီးတော့အပူဒဏ်ကိုဟိုခံစားနိုင်တယ်အန္တရာယ်ရှိနိုင်တဲ့အတွက်ကြောင့်မလို့အပူဒဏ်ကိုပို့ပြီးတော့တတိထားရမယ်အရေးကိုအရင်ပုံမှန်တောက်နေတာထက်ပို့ပြီးတော့တောက်ပြီးဖို့လိုတယ်ပေါ့နော်အဲခံမန်းကြီးကတော့တလီတာပတ်ဝန်းကျင်လောက်ပို့ပြီးတောက်သုံးပေးတင်တယ်ပေါ့လေအဲနောက်ပြီးတော့တစားတောက်မယ်ဆိုရင်တော့ပူကောင်းတယ်
မိုးနဲ့အပူမြင့်ကာလဖြစ်နေချိန်မှာစိုက်ပျိုးရေးအဓိကထားလှုပ်ကိုင်နေကြတဲ့မြန်မာနိုင်ငံအလဲပိုင်းဒေသတွေကတော့မိုးကိုမျှော်နေကြပါတယ်ရှင
်။မဆုမြမွန်တင်ပြပေးခဲ့တာပါခင်ဗျာ။ခုဆက်ပြီးတော့မြန်မာပြည်သူတွေလက်တလောရင်ဆိုင်နေရတဲ့ဘာနေကငွေထုတ်မရဖြစ်နေတဲ့အခြေအနေကိုပြောပြချင်ပါတယ်။မြန်မာနိုင်ငံမှာဘာလုံငန်းတွေအခုပြန်လဲလက်ပတ်နေပေမဲ့ငွေထုတ်ယူနိုင်တဲ့အခက်အခဲအပါအဝင်ငွေကြေးဝန်ဆောင်မှုတွေကိုအရင်ကလိုအပြည့်အဝပြန်လုပ်မပေးနိုင်သေးပါဘူး။ဒါကြောင့်ဘာနဲ့ချိတ်ဆက်လက်ပတ်ရတဲ့ပုဂ္ဂလိကလုပ်ငန်းတွေမှာလည်းလုပ်ငန်းပိုင်းဆိုင်ရာနှောင့်နှေးကြမ်းကြာမှုတွေနဲ့ကြုံနေရပါတယ်။ရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုတော့ကိုညင်းညံ့ကပြောပြပါမယ်ခင်ဗျာ
။ဆေးရနာသိမ့်မီနောက်ပိုင်းဆန္ဒပြမှုတွေကြောင့်ပုဂ္ဂလိကဘဏ်လုပ်ငန်းတွေယာယီရပ်ဆိုင်းထားသလောက်ဖြစ်သွားခဲ့ရပြီးအခုတော့ပြန်လည်လဲပတ်နေကြပါတယ်။ဒါပေမဲ့လည်းဗဟိုဘဏ်ရဲ့ကန့်သက်ချက်တွေကြောင့်ပုဂ္ဂလိကဘဏ်တွေမှာအပ်ထားတဲ့ငွေကိုလိုသလောက်ပြန်မထုတ်ယူနိုင်တဲ့အခက်အခဲတွေရှိနေသေးပါ။ဒါရင်းမကလုပ်ငန်းသုံးချိန်ငွေတွေ၊အင်ယာချိန်ငွေတွေ၊ငွေအလွှဲပြောင်း၊နိုင်ငံခြားငွေကြေးအယောင်းဝယ်စတဲ့ဝန်ဆောင်မှုတွေကိုအကန့်အသတ်နဲ့ပဲဘဏ်တွေကလုပ်ပေးနေရတာပါ။ဒါကြောင့်နယ်စပ်ကုန်သွယ်ရေး၊တွင်းကုန်ထုတ်ကုန်နဲ့ကုန်စည်ထုတ်လုပ်ရေးပိုင်းမှာနှောင့်နှေးကြမ်းကြာမှုတွေရှိနေပါတယ်။လုပ်ငန်းအခွန်အခပေးဆောင်တဲ့ကိစ္စတွေကိုလည်းဗန်တွေနဲ့ချိတ်ဆက်လုပ်တဲ့နေရာမှာပိုပြီးခက်ခဲလာကြောင်းမြောက်ရီနယ်စပ်ကုံသွယ်ရေးကုံသွယ်အသင်းကဒေါ်သိန်းသိန်းမြက်ကပြောပါရယ်
။ဥမာကံမောကြမှာအရင်အောက်တဲမှာရှိနေတဲ့ပတ်စံတွေကိုဟို PO ချက်ဝယ်ဖို့အတွက်ကိုမြန်မာစီးပွားရေးဘဏ်ကိုအစွဲနဲ့ပြင်ပြီးခဲ့တဲ့နှစ်ပတ်လောက်ကဆိုလို့ရှိရင်တော့ဘဟုဗန်ဖြတ်ပြီးရင်ချက်ချင်းရတာပေါ့နော်။အခုကတပတ်ကျော်မှရတာတို့ပါလို့ကြတော့ကုံသွယ်မှုလုပ်တဲ့နေရာမှာဒီအခွန်ဆောင်တာတို့ပါတို့ကမတို့နဲ့စံကြမှုတွေဖြစ်တာပေါ့။
ပုဂ္ဂလိကဘဏ်တွေမှာအဓိကဖြစ်နေတဲ့ငွေထုတ်ဖို့ခက်ခဲတဲ့ပြဿနာကြောင့်ငွေပေးငွေချေလုပ်ရတဲ့စီးပွားရေးလုပ်ငန်းတွေမှာအခက်အခဲတွေရှိလာတယ်လို့ တိုင်းသားလုပ်ငန်းရှင်များအသင်းကဥအောင်ရဲစော်ကပြောပါတယ
်အဓိကလူတွေကငွေထုတ်လို့အဆင်မပြေတဲ့ခါကျတော့သူတို့ရဲ့လုပ်ငန်းတွေမှာဘယ်လိုမှမလဲပတ်တဲ့အနေအထားမျိုးရောက်နေကြတာပေါ့တော်တော်များ
စိတ်အာဏာသိမ်းယူခဲ့ပြီးတဲ့နောက်ပိုင်းအခြေအနေမရေရာမှုနဲ့မတည်ငြိမ်မှုတွေကြောင့်ပြည်သူတွေဟာဘဏ်တွေမှာအံ့နံထားတဲ့ငွေတွေကိုပြန်ပြီးထုတ်ယူနေကြပါတယ်စုဆောင်းငွေတွေကိုပြန်ထုတ်ယူနေကြတာကလည်းဘဏ်စနစ်ပေါ်ယုံကြည်မှုမရှိကြတော့လို့ဖြစ်တယ်လို့လေးလာသူတွေကသုံးသပ်ပါတယ်ဘ ਹੁ ဘဏ်တာဝန်ရှိသူတွေကတော့ဘဏ်စနစ်အပေါ်ယုံယုံကြည်ကြည်နဲ့ငွေတွေအပ်ထားနိုင်ပါတယ်လို့ပြောနေပါတယ်ဘဏ်တွေကနေအနံငွေတွေပြန်ထုတ်ဖို့ခက်ခဲနေတာအပြင်ရွှေဈေးဒေါ်လာဈေးတွေကလည်းစံချိန်တင်အောင်တက်လာနေပြီးမြန်မာကျပ်ငွေတန်ဖိုးကျဆင်းနေပါတယ်ပြည်ပသွင်းကုန်တွေကလည်းဈေးတက်နေတာပါအထွေထွေကုန်စည်နှုန်းတက်လာနေတာကဖြစ်နေတဲ့နိုင်ငံရေးပြဿနာကိုပိုပြီးဆိုးစေနိုင်တယ်လို့လေးလာသူတချို့ကထောက်ပြနေကြပါတယ်ခင်ဗျာ
ကိုငင်းချမ်းပြောပြပေးခဲ့တာပါခင်ဗျာ View American တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့အတွက်သတင်းပြပွချက်တွေကိုဒီမှာပဲရနာပြီးတော့အပတ်စဉ်တင်ဆက်နေကြအင်္ဂါညစကားဝိုင်းအစီအစဉ်ကိုပြောပြပါမယ်မြန်မာနိုင်ငံရဲ့ဗန်ဒီအကြတဲဖြစ်နေရမှာအဓိကအကြဆုံးကငွေသားစီးဆင်းမှုပြဿနာဖြစ်ပြီးဒါရဲ့အကြောင်းရင်းကလည်းပြည်သူတွေအနေနဲ့ဗန်ဒီအပေါ်ယုံကြည်မှုမရှိတော့ဘဲငွေတွေပြန်ထုတ်နေကြတာကြောင့်ပါလို့ဗန်လုပ်ငန်းရှင်တွေကပြောပါတယ်အခုဗန်ပြဿနာကိုဖြေရှင်းနိုင်ဖို့ဘ ਹੁ ဗန်အနေနဲ့ဗန်ကအကောင့်ငွေစီရင်အစ်စ်ဖွင့်ပေးတာကအရင်ရှိပြီးသားအကျွေးဟောင်းပြန်မဆပ်နိုင်မှုပြဿနာကိုပိုဆိုးသွားနိုင်တဲ့အပြင်လက်ရှိဒေါ်လာထုံရောင်းပေးမှုကလည်းပမာဏနည်းနေသေးပုံရတယ်လို့သုံးသပ်နေကြပါတယ်။ဗန်နဲ့ငွေကြေးဆန်ရာနောက်ထပ်ဘယ်လိုအရေးပါတဲ့အရင်းခံပြဿနာတွေရှိနေပြီးဒီပြဿနာအရေအလုံးကိုအကောင်းဆုံးဘယ်လိုဖြေရှင်းသင့်ပါသလဲ။လုံခြုံရေးကြောင့်အမည်မဖော်လိုတဲ့ဗန်လုပ်ငန်းရှင်တဦးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ဗန်လုပ်ငန်းရှင်ကြီးခင်ဗျာ။ကျွန်တော်တို့မြန်မာနိုင်ငံမှာလက်ရှိဒီဗန်အချက်အတဲပေါ့နော်။အထူးကတော့ငွေထုတ်ယူတဲ့ပြဿနာတွေအခက်အခဲကြုံနေရတာကိုပြည်သူတွေနေ့စဉ်ခံစားနေရပါတယ်။တစ်ချိန်တည်းမှာပဲဒီစီးပွားရေးလုပ်ငန်းတွေအတွက်လည်းထိခိုက်မှုတွေပေါ့နော်ပိုပိုရှိလာတဲ့အတွက်အခုလက်ရှိဖြစ်နေတဲ့ပြဿနာကအဓိကဘာပြဿနာလို့မိမောင်းထိုးပြောပြနိုင်မလဲ
အဓိကကဓမ္မတိကဒီငွေသားစီးဆင်းမှုပေါ့နော်အင်းလို့ပြောတော့တကူတူဒီပေါ့ပြဿနာဖြစ်နေတာပေါ့ဘာကြောင့်ဖြစ်တယ်လဲဆိုတော့ depositor ပေါ့နော်ငွေတက်တဲ့လူတွေကသူတို့ပြဿနာကိုသူတို့ပြန်ထုတ်ချင်တဲ့အချိန်မှာကျွန်တော်တို့ brand new financial institution တွေကနေပြီးတော့လိုအပ်တဲ့အချိန်မှာလုံလောက်တလောက်ကိုမထုတ်ပေးနိုင်ဘူးဘလို့ဖြစ်နေလဲဆိုတော့ customer တွေရဲ့စိတ်ထဲမှာကစံသားနေရတာသူတို့ကိုကြံ့ကြောင်လုပ်နေတယ်ပြီးတော့ brand မှာတကယ် customer မရှိတော့ဘူးဆိုတော့ခံစားချက်သူတို့မှာဝင်တယ်အရင်ကဆိုလို့ရှိရင်တော့ common လူတစ်ယောက်ကသူတို့ရဲ့ plan ထဲမှာသူတို့ရဲ့အိမ်မှာ customer 2-3 သိန်းလောက်ပဲကြားမယ်ဆိုလို့ရှိရင်တစ်လဆိုတော့လောက်တယ်ပေါ့ဗျာဒါဟို average ပေါ့ကျွန်တော်တော့ဒီစိတ်ထဲမှာ insecurity ပေါ့မလုံခြုံမှုခံစားရတယ်ငါတို့ customer တွေဆုံးရှုံးသွားမယ်ဆိုရင်ဆိုရင်ရှိလာတယ်အော်ဒီလိုအချိန်တွေမှာအဲ့နော်လေအစားကိုသူတို့ပြထုတ်ချင်တာလို့တော့ပါရောပဲ။အရင်တော့ဆိုလို့ရှိရင်ကျွန်တော်တို့ minimum reserve requirement
အနည်းဆုံးဒီဘန်ဒီမှာထိန်းထားမယ်ငွေသားပမာဏပေါ့နော်
။ထိန်းထားမယ်ပြီ။ဟုတ်ပါတယ်။ 5% လေးကို 3.5% 3.5% လေးကို 3%. အဲ့တော့ဒီကနေ့ရောဖြစ်တင်ဖြစ်တဲ့တော်တော့ရှင်းရှင်းလေးပဲ။ cash handle တကယ်ရှိရမယ့်ပတ်စံပေါ့နော်။ဘန်ဒီမှာ divider ပိုင်းပေါ့နော်။အောက်မှာကျွန်တော်တို့ depositor ရဲ့ money ပေါ့။အဲ့တော့ကျွန်တော်စားချလိုက်လို့ရှိရင် 5% ရှိရမယ်ဒါပဲ။ဟိုကျွန်တော်တို့ depositor ကပြောတာဒီတော့အော် 3% နေပါလေလို့ဆိုပါလေ international regulators you want to do a key mess right now
ဟုတ်ကဲ့ဒီနိုင်ငံတကာဘက်ကကြည့်လို့ရှင်ပေါ့နော
်ဟုတ်တယ်ကြည့်တော့တိတ်တော့မကောင်းဘူးပေါ့နော်အဲ့တော့တို့တော့အဲ့ဒီအရာတွေကလေကျွန်တော်တို့ပြည်တွင်း media တွေကနေပြီးတော့သူအခု Facebook ကပဲဖြစ်ဖြစ်ကြားရမှာပဲဒီလိုလူကကြားတဲ့ခါမှာအဲ့ဒီမှာသူတို့ရဲ့ပန်ရီကပို့ပြီးတော့ပို့ကြည့်တော့လာတယ်သူတို့ရဲ့စိုးရင်ဥပမာဘူးကပို့ပြီးတော့ကြည့်လာတယ်ဒီလိုဖြစ်တယ်ဒီလိုမျိုးရှိလို့အကုန်လုံးကဝိုင်းထုတ်တဲ့အချိန်မှာကျွန်တော်တို့ Banio Financial Institution ဘလို့မခံနိုင်ဘူ
းဟုတ်ကဲ့ဒီနေရာမှာနှစ်ပိုင်းပေါ့နော်တစ်ပိုင်းကတော့ဒီပြည်သူလူထုရဲ့ယုံကြည်မှုနောက်တစ်ခုကတော့ဒီငွေသားစီစဉ်မှုအဲ့ဒီတော့ပထမဒီပြည်သူလူထုရဲ့ယုံကြည်မှုအတွက်ဘာလုပ်တယ်လို့အကြံပြုချင်လဲ
ဒီနေရာမှာ Government ရဲ့ကျန်းကျန်းတော့အရေးကြီးဆုံးပေါ့နော်ပြည်သူလူထုရဲ့စိုးရိမ်ပူပန်မှုကိုဒီပြောင်းသူတို့တစ်ယောက်ကနေရှေ့ကိုထွက်ပြီးတော့ပြောရအောင်ပြောရမှာလဲဆိုတဲ့အခါကျတော့ဒီလိုမျိုး crisis ကပေါ့နော်ဒီတော့ Government အနေနဲ့လူလောက်တဲ့စပူရှိတယ်သူတို့ပြန်ဘူဘန်ကနေပြီးတော့ဒီပြဿနာကိုဖြေရှင်းပေးနိုင်ပါတယ်ဆိုတော့ plan ပြီးပါတယ်အဲဘူဘန်အနေနဲ့ကလည်းကျွန်တော်တို့ transparency ရှိတဲ့အနေနဲ့တို့ဒီမှာ recovery reform နေ
ပြန်လဲကုစားရေးပေါ့နော
်ဟုတ်ပါတယ် plan မို့တော့လုပ်နေပြီနောက်ဆက်ရှိတဲ့တို့ရဲ့ roadmap တော့ဘလို့ဖြစ်နေပါတယ်ဆိုတော့တို့ public ကိုထုတ်ချပြရမယ်အဲဒီနေရာမှာကကျွန်တော်တို့တကယ်ယူကြီးရဲ့ဘောဘဥက္ကဋ္ဌကဲ့သို့နော်ဂါနီဝင်ဖို့ပြီးတော့ကျွန်တော်အားကကြေဖို့ပြောအရှိဝန်ရန်ဒီတစ်ခုပြရမယ်ခုကဘောဘကနေပြီးတော့ကြော်ညာချက်တွေပဲတောင်းလျှောက်ထွက်တယ်ကြာအဲ့ကြော်ညာချက်တွေကိုနောက်ကနေပြီးတော့ဖြေ explanation ပေးတယ်ကျွန်တော်တို့ detail explanation ပေါ့နော်အသေးစိတ်ရှင်းပြချက်ကမပါဘူးမပါတဲ့အခါကျတော့သူတို့ကျွန်တော်တို့ပုံမှန်စကားကလည်းဒီပဲမျိုးမျိုးပေါက်နိုင်တယ်ဆိုတဲ့အခါကျတော့လူတွေကပို့ပြီးတော့လုံချင်ကြောင်ဖြစ်တယ်ဗျပြီးတော့နောက်သူတို့ရဲ့ roadmap ပေါ့နော်ဘာလဲဆိုတော့ဟိုတိတာမြင်တာအောင်အဲ့လိုထုတ်ပြန် policy ပါဘူးဟို global policy ပါမယ်လည်းဒီလိုလူတွေအကုန်လုံးကအော်သူတို့ဝေဆက်ကိုရိုက်ထုတ်တော့ပါလေနောက်ထပ် 1.9 trillion လောက်ကျန်ပြီးတယ် serial number တရားအဲ့ဒါထုတ်ရင်အဲ့တော့ဒီမှာရေကွက်ထဲမှာပေါ်လာကြီးကနှစ်ဆဖြစ်မယ်ရွှေဈေးကလည်းနှစ်ဆဖြစ်မယ်အဲ့ဒီ speculation တွေပေါ့နော်ခင်ဗျာယူဆချက်တွေလည်း market ကထင်းနိုင်ပေးနေတာဖြစ်ပေါ့
ဟုတ်ကဲ့ဒီပေါ်မှာရောဘယ်လိုမျိုးဖြည့်ရှင်းဖို့အရင်ကြည့်ကြည့်လဲ
ဒီ policy ကိုကျွန်တော်တို့ထုတ်ပြရမယ်နော်နောက်ထပ်နှစ်နှစ်မှာပါရီလုပ်မယ်ပြီးရင်တယောက်ကနေပြီးတော့ assurance လုပ်ပြရမယ်နော်ဒီ government sector အမှန်တကယ်ဒီကိုပြောပြရမယ်နော်မို့ဆိုလို့ရှိရင်တော့အခုကဘယ်လိုပြည့်ပြည့်ပြည့်ပြောင်းအခုကျွန်တော် FX market မှာပဲကြည့်ပြီ
ဟုတ်ကဲ့ foreign exchange နိုင်ငံခြားငွေလဲလှယ်မှုတောင်းတာတွေမှာပေါ့နော
်ဟုတ်ပါတယ် foreign exchange နည်းနည်းမှုတိုးတော့မှာတော့ဟိုတနေ့ကဒေါ်လာဘရင်းနေကျွန်တော်တို့ဒေါ်လာဈေးကလည်းမတရားခုတက်သွားတာအခုကျွန်တော်တို့မြန်မာငွေဈေးကဒါ 20% ကျော်လောက်ကျသွားတဲ့ပုံပေါ့နည်းနည်းတော့မဟုတ်ဘူးလေဒေါ်လာနဲ့ပဲလဲလဲရွှေဈေးနဲ့ပဲလဲလဲစမှုကျသွားတယ်အဲ့တော့အထက်ကတော့ဘာကြောင့်ဖြစ်တာလဲဆိုတော့ခုနကကျွန်တော်ပြောခဲ့တဲ့ဟာပဲချက်ကပြောရမှာပဲ public trust က
ဒီသူရဲ့ယုံကြည်မှုပေါ့နော်ဘယ်လုပ်ငန်းတွေပေါ့မှာ
ဟုတ်ကဲ့ကျုပ်တုံးသွားတဲ့အတွက်လူကြီးကဘုံကလူကြီးမရှိတဲ့အခါကျတော့လူတွေဘာလုပ်မလဲအဲ့တော့ခုနကကျွန်တော်ပြောတဲ့အတိုင်းပဲလीပုံမှန်ကျွန်တော်တို့2-3လောက်လက်ထဲမှာထားတဲ့လူကမရတော့သူ့လက်ထဲမှာ7-3လောက်ပဲသူထားကြတယ် insecure ဖြစ်သွားတယ်ဘာဖြစ်လို့များငါပတ်စံထုံးလို့မရတော့ခဲ့ရင်ဆိုရယ်စိုးမှုကြီးဖြစ်သွားတယ်ကျတော့ရတော့အဲ့ဘန်နဲ့မှထားရမယ်ပြဿနာရောက်သွားဒီလိုလိုလည်းရောက်သွားအမှန်ကဘန်ဆိုတော့စီးစင်းနေအောင်အဲ့တော့ဘန်တော့ဘန်စီးစင်းမှုအတွက်ကသူ့မှာ depositor money ရမရှိတော့တဲ့ခါကျ over charge မှာလုပ်ငန်းရှင်တွေကိုပြန်ပြီးတော့လေပတ်ရမယ် credit line ကိုလုံးနဲ့သူက
ချင်းဝယ်ပေးမှုပေါ့နော်
ချင်းဝယ်ပေါ့ဟုတ်ပါတယ်ဟိုသူတို့ချုပ်တင်ရတာပေါ့ဗျာဟိုလက်ရှိဆိုကျွန်တော်ချင်းဝယ်တမားတွေဆိုဥမာ overdraft account OD လို့ခေါ်ကြတာပေါ့ဗျာကျွန်တော်တို့တန်းပြီးမှဆိုရင်တော့အဲ့ဒီ account တွေကိုတော်တော်များများ90ရာခိုင်နှုန်းလောက်ပဲနေအကုန်လုံးတော့က stop လုပ်ထားလိုက်ပြီသူတို့ကဒီ OD account တွေကိုပဲသူတို့ကအဝင်ပြအဆက်ပဲသူတို့ကခံတော့တယ်အဲ့ဒါလည်းသူတို့ပြန်ထိုးလို့မရဘူးအဲ့တော့ business တမားတွေ exporter တွေ importer တွေတွင်းကိုလုပ်တဲ့ကောင်ထုတ်ကုန်လို့တဲ့လူဒီပိုင်းတမားတွေပေါ့ဗျာသူတို့အကုန်သူတို့ business ကိုသူတို့ဆက်လို့မရတော့ဘူးအဲ့တော့ဒီပိုင်းတမားတွေကဒီနလားဒီမှာပါပဲလုပ်နေတာ cash management ပေါ့ဝေထုတ်တာဝေတင်တာအဲ့ဒါနဲ့ပဲသူတို့ကသူတို့ cash ကိုဘယ်လိုလဲရမယ် cash ကိုဘယ်လိုရအောင်ထိုးရမယ် cash ကိုဘယ်လိုပြန်ပေးရမယ်ဆိုတဲ့ဟာမှာပဲဟိုစီးပွားရေးသမားတွေကတော့ focus လုပ်နေတာ cash management ပေါ့ business လုပ်ငန်းကြီးရဲ့80ရာခိုင်နှုန်းလောက်ကဟို cash management နဲ့လုပ်နေရတယ်တကယ် business group သူတို့ရဲ့တကယ် business group ကိုဘယ်မှမလုပ်နိုင်ဘူးအဲ့တော့လေတချို့ကကြတော့လေတချို့အခုမေလကောင်းနေမှာသူတို့ပြောရမလားသူတို့အကောင့်အစ်ကိုသူတို့ဖွင့်မှာဆိုတော့တချို့ကြတော့လေဒါ taking advantage တော့ပေါ့ဗျာ
ဟုတ်ကဲ့ဒီ bank ကစည်ရင်းသစ်ဖွင့်ဖို့ပြောတာကိုအခွင့်ကောင်းရတာပေါ့နော
်ဟုတ်ပါပြီဒီအကောင့်ကနေသူတို့ကပြထိုးလို့မရတော့ဘူးဒီပစာအဲ့တော့အခုကျွန်တော်မြင်နေဒီတဲ့ဟာတွေကတော့ဒါလေးဆိုအဲ့ဒီအကောင့်တွေကိုလူတွေကပြန်မဆက်ပြန်ဆက်ပြန်နေအကောင့်အစ်တွေကျခုအဲ့ဒီအကောင့်နေအစ်စ်နေသူတို့ business တွေကိုပြန် run အဲ့တော့ဘာဖြစ်သွားလဲဆိုခုနကပြန်ပေးရရှိတယ်ဒီ overdraft အကောင့်တွေမှာဘာဖြစ်သွားလဲNPO ကိုလည်း non-performing loan ပေါ့။ loan တွေပြန်မဆက်တော့တဲ့ကြံစည်တာပေါ့။
အကျွေးပြန်မဆက်ပဲနဲ့အကျွေးတွေမြုပ်သွားတာပေါ့နော်
။ဟုတ်ပြီ။အဲ့တော့ဒါနည်းရလို့သူတို့ရောင်းနေရတဲ့အကျိုးပြန်မဆက်နိုင်တော့ဘူး။အဲ့တော့ banning ကအဓိကပါလေ။အဲ့ဒီ percentage တွေကလည်းဒီလိုချိရတာလေဆိုတော့ခုန depositor ငွေအပ်တဲ့ money နဲ့တူတာချိရတယ်။အဲ့တော့ငွေအပ်တဲ့သူကျွန်တော် saving interest တက်ပြရ။ pay interest ကိုဘလို့တော့ပြန်ပေးဖို့ကဒီဘက်ကလုပ်ငန်းရှင်တွေစီရရမယ်။စီးပွားရေးလုပ်ငန်းရှင်တွေစီရပြန်ပေးမယ် interest ပြန်ပေးရတယ်။ကြားထဲမှာရှိတဲ့ spread ပေါ့။အဲ့ဒါလည်းမပဲ။အဲ့တော့ဗန်နီလေဟိုတော်တော်လေးကမောကမဖြစ်နေတဲ့အချိန်ပေါ့နော်ငကိုရီးယားကျွန်တော်တို့တိုင်းပြည်ကဗန်နီက capital ပေါ့နော်ယင်းမျိုးနယ်မှုတဲ့ shareholder equity ကအမတန်မှနေပါလေဗန်တမဖြစ်ဖို့အတွက်တော့ဘာမှပြဿနာမရှိလေရှိတယ်ဆိုလို့ရှိရင်ဗန်တမဖြစ်တော့အခုတော့ပဲ30လောက်ရှိတယ်အဲ့တော့ match လုပ်မယ်ပေါ့ဗျာ US မှာလည်းဒါအရင်ကမှ match လုပ်ခဲ့ရတာ
ဗန်နီပေါ့မယ်ပေါ့နော
်ဗန်နီပေါ့မယ်ဗန်နီမပေါ့ပေါ့ဘူးဗန်နီ regulator ရဲ့ဖြားပြီးမှာပေါ့ဗျာအခုဆိုရင်တော့တော်ပြင်းရနေစေနောက်ဆိုရင်နောက်နှစ်ဆိုရင်90ပြည်ဖြစ်နေချက်ပထမနှစ်ဆိုတော့ဆိုရင်150ပြည်ဖြစ်မယ်အဲ့တော့ဒီနေရာမှာခုနကကျွန်တော်ပြောခဲ့တဲ့ policy တစ်ပု
တ်ဟုတ်ကဲ့ဒီနေရာမှာနောက်ထပ်ရောဒီအရေးပါတဲ့ပြဿနာရှိနေသေးလား
နောက်တစ်ခုကအဲ့ဒီ FX market မှာလေ
ဟုတ်ကဲ့ဒီနိုင်ငံခြားငွေရောင်းချတဲ့ဈေးကွက်ပေါ့နော
်ဟုတ်တယ်နောက်ဝင်ပါဘယ်ကနှစ်ခုဖြစ်နေလဲငွေတွေလုံးပေါ့ transfer rate နဲ့ same rate ကို cash rate လို့ခေါ်တာပေါ့ transfer rate ဆိုတာဒီပိုင်းလုံးကြီးရှိတယ်ပြင်းကုန်လုပ်ကုန်တမားတွေသူကတော့ big amount တွေပေါ့အမှပမာဏကြီးတယ်ဟို cash rate လို့ same rate လို့ပြောတဲ့ဟာကျတော့အပြင်ကျွန်တော်တို့ exchange counter လေးတွေမှာကျွန်တော်အမောက်ပြပြလေးတွေနဲ့လဲလှယ်နေကြတော့အဲ့တော့ဒီနေရာမှာဘာတော့တွေ့ရလဲဆိုတော့ခုနအဲ့ cash rate ကပြပြဆိုလို့ရှိရင်ခုနကျွန်တော်ပြောတဲ့ဒီပိုင်းတိုင်းလို့ transfer rate ကတော့နောက်ကလိုက်တက်တာအဲ့တော့ဒီနေရာမှာကျွန်တော်တို့ open market operation ပေါ့နော်ဒါတကယ်အမေ interbank sorry ကျွန်တော်က interbank FX market ကပမာကနေကျွန်တော်တို့ရှိဖို့လိုတယ်ဗျအဲ့တော့ငို့ဆိုရင်အခုကကျွန်တော် on the market တို့ black market တို့
ဘောက်ခေါ်
ဟုတ်ကဲ့ပုံနေဆိုတော့အကြမ်းမှာ read ရအောင်ဖတ်နေတာ တို့ဒီ ARI ကိုလည်းကျွန်တော်တို့ interbank တွေချင်းချင်းပို့ပြီးတော့ကောင်းတော့ဘူးဘယ်ကဘယ်လိုလုပ်ပေးမယ်ဆိုတာတို့ policy မှာတို့ပြော
ဟုတ်ကဲ့အဲ့တော့ဒီနေရာမှာတစ်ခုကလက်ရှိမှာတော့အခုအကြက်တဲကိုဖြစ်ရှင်းဖို့စစ်ကောင်စီဘက်ကလှုပ်ဆောင်လာတာတစ်ခုကတော့ဒီဒေါ်လာတွေအများကြီးရောင်းပေးတာပေါ့နော်တန်းနဲ့ချပြီးတော့ဘဏ်တွေကိုအပြင်ခုနကငွေလှဲတဲ့ကောင်တာတွေကိုပါရောင်းတာတွေ့ရပါတယ်အဲ့တော့အဲ့ဒါတွေထိရောက်မှုနေထားကောအခုအနေထားတိဘယ်လိုရှိနေလဲ
အခုကတော့ဗျာသူရဲ့ဒီ initiative ကိုကျွန်တော်အားဒီတစ်ခုပြန်ပြောပါမယ်ဒီကနေ့6လမှာအကောက်ခုံကျတာပေါ့နော်အကောက်ခုံမှာတို့မှာ ERS system ရှိတာပေါ့ဗျာ electronic record system ရှိအဲ့ဒါကဘာလဲဆိုတော့ကျွန်တော်တို့ပို့ကုန်လုပ်တဲ့လူတွေရဲ့သူတို့ဘလောက်ပမာဏကိုဒီဘဏ်ကနေပြီးတော့စင်ပေါ့ဗျာသူတို့ပို့လိုက်တယ်ဆိုတဲ့ဟာ record ရှိအခုကျွန်တော်တို့ဒီ central bank တွေပုံကမှလည်းအခု centralized system အခုရှိပြီဆိုတော့သူတို့ system အခုသူတို့ launch လုပ်တဲ့အခါမှာဆိုတော့သူလေဆိုတော့ဒီ export တောင်းဝင်ကျင်တော့ကသူတို့ပြန်ပြီးတော့ surrender လုပ်ရမယ် fx foreign exchange ဒီ receipt ရှိ
ပြန်ပြီးတော့သွေးရမှာပေါ့နော
်ဟုတ်တယ်ဗျ
ဒီမှာပြည်ရက်ကိုပြန်သွေးရမယ်ဟုတ်ကဲ့
အဲ့တော့ကျွန်တော်ဒီတော့ကဘာသာတောင်းလို့ရှိပါတယ်နည်းနည်းတော့ပတ်စံမှုပေါ့အဲ့တော့ဒီကေဒီပတ်စံနေတော့ကျွန်တော်တို့ရဲ့ bank ကြီးရဲ့ဒီ domestic ဒီ banking system တွေကိုပြန်ပြီးတော့စီးနင်းလာမယ်ဆိုရင်အမေနဲ့မျှတော့ကျွန်တော်တို့ဒီဈေးကွက်ကဈေးကအဲ့လောက်ကြီးကျွန်တော်တို့ကမောကမဖြစ်စီအောင်ရှိဘူး။ Even အခုတကယ်အပြင်မှာလည်းဒေါက်တာဈေးကွက်ကစားတဲ့လူတော့ကလေးခေပါပဲဖြစ်ဖြစ်ရှိနေတာပဲ။အမြကြီးစားလုပ်ချင်တဲ့လူဟို social skill မှာကလေးကကျွန်တော်တို့ရှိခဲ့တာပဲ။ဒေါက်တာဈေးကွက်ကစားတဲ့လူတော့ကစားမှာပဲ။တို့တော့ဒီကစားတဲ့ဟာကိုကျွန်တော်တို့တကယ် central ဘောနော်ဒီ regulator ရဲ့နေပြီးတော့ပြီးပြီးတော့
ဟုတ်ကဲ့အစိုးရရဲ့ဒီဘဏ်စီမင်းစီကံချမှတ်တဲ့အုပ်ချုပ်ရေးအဖွဲ့ပေါ့နော
်။ဟုတ်တယ်ဗျ reinforce ဖို့ဟုတ်ကဲ့ကျွန်တော်ဒီနေ့ဝင်ထားတာနဲ့တူပါတယ်ကျွန်တော်တင်တာတို့က reinforce လုပ်မယ်ပေါ့ဗျာအခုကတော့ဒီကကျွန်တော်တို့ဒီ exchange counter တွေဆိုရင်အခုတို့ပြောတယ်ပေါ့နော် plus or minus 1.6% ပို့လို့မရဘူး spread ပေါ့ဗျာရောင်းနေအဝင်နဲ့ကြာပါတို့တော့ဒီ data cash တမအောင်ပြောတယ်ပေါ့ခုနကဆိုတော့အဲ့ဒါကိုကြာတော့ဈေးဝယ်တမအောင်ကြာတော့ပြန်ချိန်မယ် spread ကအလောက်များနေတဲ့ကကြာတော့ 1.6% ဆိုတော့တို့တက်ကနေလာတယ်လေအဲ့ဒေါ်လာတန်တရာတော့ရှိတဲ့ business တစ်ခုဟာဒီတန်တရာညီကြတဲ့ computer ပစ္စည်းတွေဗျာဆော့လို့ရေးပစ္စည်းတွေအဲ့ဒီတို့အများနဲ့တွင်းနေရတယ်လို့ဆိုပါတော့တစ်နှစ်ကိုအဲ့တော့ဒီနေရာမှာ exchange rate က30လောက်ခါတော့တွေထားတယ်အဲ့မှာတွားပြီး1.6 billion လောက်သူ show လောက်ပြီးအဲ့တော့အများကြီးသူကဟောက်လို့မရဘူးအဲ့တော့အပြင်က cash rate ကခုနကပြောတဲ့ exchange rate ပေါ့နော်အဲ့ဒီ cash rate ကကျောင်းတော်နဲ့ဒီ only later on no good transfer regard တကယ်ကိုအဲ့ဒါစွဲတယ်မနော်နော်ဟုတ်လားသူတို့ရဲ့ margin က
အကျိုးမြတ်ပါနော
်
ဟုတ်ကဲ့
ပြပြလေးပြီဗျသူတို့ဘဏ်ကိုပေးရတဲ့ interest နဲ့ interest တော်မှာသူတို့ကအဲ့ပုံမှာမူတည်ပြီးတော့အမေအပြစ်ပြောမယ်ဆိုလို့ရှိရင်တော့ဟို net ကကျိုးမြတ်ကိုကျွန်တော်တို့15ရာခိုင်နှုန်းနဲ့20ရာခိုင်နှုန်းတော့ရှိမှတော့ဒီ business တစ်ခုက good business ကိုကျွန်တော်တို့ပြောလို့ရတော့သူတို့ဒီနေရာမှာရှင်းလာကြည့်လေအဲ့မှာ FX loss နေတယ်သူတို့ရတဲ့10ရာခိုင်နှုန်းအမြတ်တို့13ရာခိုင်နှုန်းအမြတ်တို့ဆိုတော့ဒီခါတော့ wipe out ဖြစ်သွား
နိုင်ငံခြားငွေလဲရနေဆုံးသွားတာပေါ့နော
်ဟုတ်ကဲ့အဲ့တော့မလို့သူတို့ကလည်းဒီဟာကို sensitive ဖြစ်တယ်တိကျတယ်တို့အဲ့ခုနကကျွန်တော်ပြောတဲ့ကောင်ပြန်ဆက်ရင်ခုနကတော့ exporter တွေဒေါ်လာ3000တောင်ကျော်သူတို့ပြန်မတွင်းဘူးဗျာအဲ့အရာတွေကလည်း reinforce ဖို့လိုပါတယ်ကွာတော့ကျွန်တော်ပြင်ပါတယ်ဟိုအောက်ခွန်ရဲ့ ERS က record တွေကိုဗန်နီကိုပေးပြီးတော့ပြီဗန်နီက30တွင်းတွေ့ရှင်းရှင်းမရှင်းလို့ရှိရင်ဘာဖြစ်မလဲဆိုအခုလက်ရှိပုံကုန်တင်းကုန်လုပ်နေတဲ့လူတွေတို့ရဲ့ importer exporter license တိမ့်တိမ့်မတိမ့်လို့ရှိရင်တို့ကုန်ပြီလားရှင်တိမ့်ပေါ့ဗျာ reinforce ဖို့ပဲဒီကွာတော့ကျွန်တော်တို့သူတို့ဗန်နီနဲ့တိုက်ပြီးတဲ့လူတွေကျွန်တော်တို့မယူဆသေးချင်ပါဘူးတို့တော်လေးတို့လို့တော့မှန်တော့မှန်တယ်တို့တော်အခုလိုအခြေအနေကြီးမှာတော့နည်းနည်းတော့ flexibility ပေါ့နော်အတူရှင်နေတော့ဒီလိုလုပ်တော့လုပ်ပြီးရတော့ timing လေးကတော့နည်းနည်း sensitive ဖြစ်နေတာအခုလက်ရှိအခြေအနေကအကုန်လုံးက liquidity မှာဖြစ်နေတယ်ဆိုတော့အဲ့အရာတွေကခုနကကျွန်တော်ပြောတဲ့ policy တွေမှာသူတို့ဖြတ်ပြီးရမယ်ပြီးတော့ exporter တွေကလည်းသူတို့ရတာတဲ့ပုံစံမျိုးတကယ် surrender လုပ်ဖို့လို့ပေါ့ကျွန်တော်ဒီကဒီကဘယ်နည်းပြန်ပြီးရ
ဟုတ်ကဲ့အခုကနိုင်ငံခြားမှာ
ဟုတ်တယ
်ထားလာဒါမှမဟုတ်အိမ်တွေမှာထားလာအဲ့လိုဖြစ်နေတဲ့သဘောပေါ့နော်ဒီဒေါ်လာငွေတန်းထောင်နဲ့ချပြီးတော့
ဟုတ်နိုင်ငံခြားဘယ်နည်းမှာထားတော့ဘူးကျွန်တော်အမြင်ရတော့သူတို့ကတော့အင်းနေသဘောတွေပေါ့ဗျာဒီအရမ်းနေသူတို့ဟိုပြန်ပြီးတော့သူပြန်ရောက်မှာဘော black market in on ဒီနဲ့အရောဦးမှာတားပါညာမှားရင်တော့မှဗျာသူတို့ကိုယ်ရင်မှာတော့တယောက်တည်းခံပြီးတော့သူတို့မှားတော့ဗျာအဲ့တော့မျိုးတွေဖြစ်နေတယ်ကျွန်တော်တ
န်းပါဟုတ်ကဲ့ဆလူရာကတော့အခုဘိုးဘန်ကထုတ်ရောင်းပေးတဲ့ပမာဏကဒီတန်းခုကနန်းလောက်ပဲရှိပြီးတော့ခုနကတကယ်တမ်းမြန်မာပြည်ကိုပြန်မဝင်လာတဲ့ဒီဒေါ်လာပမာဏကတန်းထောင်နဲ့ရှိနေတာပေါ့နော်အဲ့ဒါကိုပြန်ရအောင်လို့ကပိုအရေးကြီးလာတဲ့သဘောပေါ့
ဟုတ်တယ်အဲ့ဒါကလည်းဟုတ်တချီပြီးချင်းတော့တွားပါစချင်းကြီးရောဖြစ်မှာမဟုတ်ဘူးအခုမှကျွန်တော်တို့ system တွေဆိုအခုမှတိုးတက်လာတာ
ဟုတ်ကဲ့ဆလူရာတော့ဒီ theory အရတော့လမ်းကြောင်းမှတ်မှမှရှိတယ်မှန်တယ်ဒါပေမဲ့လက်တွေ့အရတော့အချိန်အားဖြင့်ဒီထိလွယ်ရှလွယ်ဖြစ်နေတဲ့သဘောပေါ့နော်ဝงကနေလှုပ်လို့မရတဲ့သဘောပေါ့
ပြန်နေပြ
ဟုတ်ကဲ့အဲ့ခါမှာအဓိကကတော့ဒီယုံကြည်မှုတိစောက်ဖို့လိုလာတာပေါ့နော်
ဟုတ်ပါပြီ ဒီကအဲ့ဘက်ပဲပြန်နေတော့
ဟုတ်ကဲ့အဲ့တော့အဲ့ယုံကြည်မှုတည်ဆောက်ဖို့အတွက်ကိုရောဘယ်လိုအကြံပြုချင်လဲ
ဟိုပဲဥပစာရေးပြီးတော့နောက်ကျန်တဲ့ independent ဒီကျွန်တော် international regulator လက်ခံပြီးရောက်ပြီးအဲ့လိုပေါင်းပြီးလို့ဆိုပြီးတော့ရှင်းလင်းမွေးလို့ဟာမျိုးပြီးတော့တကယ်တတိကျွမ်းကျင်တဲ့ကျွန်တော်ဘန်လုံငန်းကိုပဲတကယ်တတိနားလေတဲ့လူတွေကိုဖိတ်ပြီးတော့ကျွန်တော်တို့ forum လိုပဲဖြစ်ဖြစ်ပြတင်းစားရှင်းလင်းမွေးလေးပဲဖြစ်ဖြစ်ဒီလိုလုပ်ပြီးလိုက်ကောင်း
ဟုတ်ကဲ့အဲ့တော့ဒီနေရာမှာတစ်ခုကတော့ဒီပြည်တွင်းလုပ်ငန်းရှင်တွေရဲ့ယုံကြည်မှုရဖို့ပေါ့နော်နိုင်ငံခြားမှာရှိတဲ့ဒီအစိမ့်ဒေါ်လာတွေပြန်ဝင်လာနိုင်ဖို့နောက်တစ်ခုကတော့ဖြစ်နိုင်ဒီနိုင်ငံတကာကဘန်လုပ်ငန်းနဲ့ပတ်သက်ပြီးတော့ဩဇာအာဏာရှိသူတွေပါဝင်ပြီးတော့ခုပေးဖို့သတင်းစာရှင်းလင်းပွဲမှာပါဝင်ပြောပေးဖို့ပေါ့နော်အဲ့ဒီအနေထားမှာပထမကတော့ဒီလုပ်ငန်းရှင်တွေဘက်ကနေပူးပေါင်းဆောင်ရွက်မှုဖြစ်လာဖို့အတွက်ဘယ်လိုစိန်ခေါ်မှုတွေရှိနေမှာထင်လဲအခုလောလောဆယ်စေုပ်ချုပ်ရေးကာလလည်းဖြစ်တော့လေတစ်ခုလုံးပေါ့နော်ဒီစီးပွားရေးရောနိုင်ငံရေးရောလူမှုရေးရောအားလုံးကခြုံကြည့်မယ်ဆိုရင်ဘယ်လိုအကြံပြုချင်လဲတိုင်းပြည်အတွက
်ဟောကျွန်တော်လည်းအဲ့လိုထိမရှိပါဘူးဗျာကျွန်တော်တို့ကတကယ်ကျွန်တော် banking experience ကတော့ညာပါပြီဒါပေမဲ့နိုင်ငံရေးနဲ့ပတ်သက်လို့ကတော့ကျွန်တော် zero ပါဗျာသို့တော့ကျွန်တော်တို့ရဲ့တွေ့ကြုံရပေါ့နော်ကျပန်းလာခဲ့တဲ့တွေ့ကြုံနဲ့ကျွန်တော်တို့ရဲ့ចောင်းစာမှာတင်လာခဲ့တဲ့အသိပညာရပြောမယ်ဆိုလို့ရှိရင်ဒီကုကဆက်ဆက်နေတာဦးဗျာနော်အဲ့တော့တိုင်းပြည်မှာစုစုအောင်ကြွမယ်ဆိုတော့ကိုယုံကြည်မှုမရှိဘူးဆိုလို့ရှိရင်တော့ကျွန်တော်တော့တော့မဟုတ်ဘူးပြ။အဲတော့နည်းနည်းလေးရှင်းတော့ဆုံးကလေးဖြေးမှ dialogue ဆိုကျွန်တော်တို့ဖြစ်လာ။အခုက dialogue ကနောက်တော့မိသားစုဆိုမိသားစုမဆောင်မဆောင်ရဘူးလေ။အဲတော့ banking မှာလည်းဒီတိုင်းပဲတယောက်ကအထူးပေးစရာရှိမယ်ဆိုတော့အထူးမပေးဘူးလေ။အဲတော့အဓိကပါလဲဆိုရင်ကတော့ဒါဟိုပုံကန်တာပေါ့ဗျာ။ဟာလာမင်းတို့ဟိုတော့ကတော့လက်မခံဘူးဆိုရယ်တဲ့ဟာဟိုတော့တူဝေးတော့အဖြစ်ပါလေ။ဟာဟိုတော့ဆက်မပြောင်းဘူး။အဲတော့ဒါကတော့အဖြစ်ရတော့ကျွန်တော်ဒီမှာမရှိဘူးခင်ဗျာ။ဒါတကယ်လက်ရှိအဲမျိုးရန်နေတဲ့ပုဂ္ဂိုလ်ကြီးရှိမှာပဲရှိပါတယ်။ပုဂ္ဂိုလ်ကြီးမြင်မှုအရေးကြီးပါတယ်။ဒီဟာလေးကတော့ normal solution ဒါတန်းကြီးရတာကြောက်ကမာတွေကြတော့မယ်ချင်ဖြစ်နေ
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဘယ်လုံးမရှိနေခင်ဗျာ။အခုလိုပြည့်ပြည့်စုံစုံရှင်းပြပေးတဲ့အတွက်ကျေးဇူးပါ
။ကျေးဇူးတင်ပါတယ်ဗျာခင်ဗျာ။ဟုတ်ကဲ့ပ
ါ။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။ဒီအမေရိကန်တန်ခါနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့နောက်ဆုံးရထားတဲ့သတင်းချင်းချုပ်ကိုပြောပြပေးပါအောင်မယ်ခင်ဗျာ။မြန်မာစစ်တပ်ကအာဏာသိမ်းအုပ်ချုပ်လာတဲ့ဖေဖော်ဝါရီလနောက်ပိုင်းဆန္ဒပြပြည်သူတွေပေါ်စစ်ကောင်စီရဲ့နှိမ်နှင်းဖမ်းဆီးမှုတွေပြစ်ခတ်ဖြိုခွင်းမှုတွေရှိနေပေမဲ့လည်းပြည်သူတွေရဲ့အာဏာရှင်ဆန့်ကျင်လှုပ်ရှားမှုကတော့နေ့စဉ်ပေါ်ပေါက်နေသလိုနေရာစုံဒေသစုံမှာလည်းအခြေအနေတွေမတည်မငြိမ်ဖြစ်နေပါတယ်။ဒိုင်ဦးမြို့နယ်ထဲမှာမနေ့ညကစစ်ကောင်စီတပ်ရဲ့ပြစ်ခတ်မှုကြောင့်အမျိုးသားတအူသေဆုံးခဲ့ပါတယ်။ဒီကနေ့မနေ့အစောပိုင်းမှာလည်းရန်ကုန်လမ်းမတော်မြို့နယ်၃ရပ်ကွဲအုပ်ချုပ်ရေးမှူးတယောက်ဦးခေါင်းကိုတင်းနဲ့ကြည်စံထိတဲ့ဒဏ်ရာနဲ့သေဆုံးခဲ့ပါတယ်။ဘသူလက်ချက်လဲဆိုတာတော့မသိရသေးပါဘူး။မန္တလေးမြို့မှာတော့စစ်ကောင်စီကလုံခြုံရေးတင်းကျပ်ထားပေမဲ့တာကတာတပိတ်ဆက်မှုစုပေါင်းတပိတ်တွေအပါအဝင်တခြားတပိတ်စစ်ကြောင်းတွေလမ်းလျှောက်ချစ်တဲ့ဆန္ဒပြခဲ့ကြပါတယ်။ဖကမြို့မှာလည်းအမျိုးသမီးလူငယ်တွေအပါအဝင်တပိတ်စစ်ကြောင်းတွေနေ့စဉ်လိုလိုဆန္ဒဖော်ထုတ်ကြပါတယ်။အလားတူပဲတခြားမြို့နယ်တော်တော်များများမှာလည်းဆက်အနာရှင်စန့်ကျင်ဆန္ဒပြပွဲတွေကိုပြုလုပ်ခဲ့ကြပါတယ်။နိုင်ငံတကာအနေနဲ့မြန်မာစစ်ကောင်စီရဲ့အင်တာနက်ထိန်းချုပ်ရေးကြိုးပမ်းမှုတွေကိုကူညီပံ့ပိုးပေးတာမျိုးမလုပ်ကြဘဲ ICG နိုင်ငံတကာပဋိပက္ခလေ့လာစောင့်ကြည့်အဖွဲ့ကတိုက်တွန်းထားပါတယ်။အာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီအနေနဲ့ပြည်တွင်းအခြေအနေအရရကိုထိန်းချုပ်ဖို့အင်တာနက်လိုင်းတွေကိုအစောပိုင်းမှာယာယီဖြတ်တောက်ပြီးဥပဒေပြင်ဆင်ချက်တွေထုတ်ပြန်ခဲ့ပေမဲ့ထင်သလောက်အရာမရောက်ဘူးလို့ ICG နိုင်ငံတကာပဋိပက္ခလေ့လာစောင့်ကြည့်အဖွဲ့ကပြောပါတယ်။ဒါကြောင့်လဲစစ်ကောင်စီကပြည်တွင်းမှာပဲတုံ့နိုင်တဲ့ intranet စနစ်ကိုစတင်နေပေမဲ့မရှိမဖြစ်ဝန်ဆောင်မှုတွေလောက်မှသာအသုံးပြုနိုင်မှာဖြစ်တဲ့အတွက်နိုင်ငံစည်းဝါးရေးကိုကြီးမားတဲ့တည်ရမှုတွေရှိလာလိမ့်မယ်လို့လည်း ICG ကထောက်ပြထားပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံကိုထွက်ပြေးခိုလုံလာသူမြန်မာပြည်သူ1000ကျော်လောက်ရှိနေပြီးချင်းပြည်နယ်ဘက်မှာတိုက်ပွဲတွေပြင်းထန်လာနေတာကြောင့်တင်းရှောင်လာတာဖြစ်ပုံရတယ်လို့အိန္ဒိယတာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။စစ်တပ်ကအာဏာသိမ်းပြီးဖြစ်နေလာတဲ့ဖေဖော်ဝါရီလနောက်ပိုင်းကစပြီးအိန္ဒိယမြန်မာနယ်စပ်မီဇိုရမ်ပြည်နယ်တွေကိုမြန်မာပြည်သူတွေထွက်ပြေးခိုလုံနေကြတာဖြစ်ပါတယ်။လွတ်တော်အမတ်တော်တော်များများအပါအဝင်အေပီလာလောက်အထိအိန္ဒိယဘက်ရောက်လာသူ1800ဝန်းကျင်ရှိခဲ့ပေမဲ့အခုလက်ရှိမှာတော့1000ကျော်ကျော်သွားပြီလို့မီဇိုရမ်ပြည်နယ်တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခိုလိုနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုနိုင်ငံတကာအကူအညီတွေပေးကြဖို့ဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကတင်းနှလာနေမှာပန်ကြားလိုက်ပါတယ်လက်တလော့အဖြစ်2021ခုနှစ်အတွက်ဒေါ်လာတန်340အကူအညီပေးဖို့ကတိကဝတ်ပြုထားတာတွေရှိနေပါတယ်ခင်ဗျာ တရရှင်တို့နားဆင်ကြရတာကတော့ VOA မြန်မာပိုင်း SCC ရဲ့အင်္ဂါနေ့ညထုတ်လင်းချက်တွေဖြစ်ပါတယ်။ဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့မဆုမွန်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Walkers ဖြစ်ပါတယ်။ကျွန်တော်ကတော့ဇွန်ဝင်လိုက်မှာ VOA အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါရခင်ဗျာ။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ခတ်သင်ကင်းဝေးပြီးလူအင်ဆန္ဒတွေအမြန်ဆုံးပြေဝနိုင်ကြပါစေခင်ဗျာ။
This program has come to you from